in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အတန်းကနေ2024ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်းလွှင့်စီစဉ်နေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel က Hezbollah တွေကိုတိုက်ခိုက်မှုတွေပိုတိုးပြီးတော့လှုပ်လာပါတယ်စစ်ကောင်စီကလာရှုမျိုးကိုနောက်ထပ်ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနဲ့တီဘောမြို့နယ်မှာတော့စစ်ကောင်စီတပ်နဲ့ TLN လေးကြားမှာတိုက်ပွဲတွေကဆက်ပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်နေလို့ဒေသခံတွေစိုးရင်ကြောက်လန့်နေကြရပါတယ
်။အဲ့ရေးတော်မှာကောက်ကောက်မအိယာဘူးပေါ့။ငွေတွေအားကြီးရင်တံပဲနားဆွင့်နေရတာဖြစ်နေ။ဒီရင်တော့ကြောက်တယ်ဒါပေမဲ့ဒီမှတ်သွားလာလို့မြင်အောင်တခြားမျိုးမှာလှုပ်ရှားမှုကလည်းနည်းနည်းခက်ခဲတော့ဒီမှာကျတော့ကုပြုကုရဆိုတော့နည်းနည်းတွားလာပြီးတော့ဖြည့်ရှင်လို့
ဒီတရင်အပြည့်အစုံနဲ့အတူမူဆယ်မှာတော့ကြားဖြန့်ငွေလိန်လုပ်ငန်းနဲ့လောင်းကစားဝိုင်းတွေကိုမြမရဲနဲ့စစ်တပ်ကဒီကနေ့မနက်ပိုင်းဝင်ရောက်စီးနှင်းမှုတွေမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနောက်ရန်ကုန်မှာစစ်ကောင်စီစန့်ကျင်တဲ့လျှက်ရပြဆန္ဒပြမှုနောက်ပိုင်းအဖမ်းဆီးနောက်ဆုံးရအခြေအနေနဲ့အင်းစိန်နဲ့မုံရွာကနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားယာနဲ့ချီပြီးတော့စစ်ကောင်စီထောင်ပြောင်းရွှေ့နေတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ Israel ကဒီကနေ့လေကြောင်းကနေတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ182ဦးသေဆုံးခဲ့ပြီးတော့400ဝန်းကျင်ထိခိုက်ဒဏ်ရာရသွားတယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့လေဗနွန်နယ်စပ်မှာရှိတဲ့ Hezbollah အဖွဲ့တွေကြားတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာတာနဲ့အတူအစ္စရေးကလေဗနွန်နိုင်ငံအတွင်းကပြစ်မှတ်တွေကိုပါလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေထဲမှာကလေးငယ်တွေအမျိုးသမီးနဲ့အရေးပေါ်ဝန်ထမ်းတွေလည်းပါဝင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲလေဗနွန်မှာရှိတဲ့ Hezbollah အဖွဲ့ရဲ့ပြစ်မှတ်တွေကိုပိုပြီးကြဲကြဲပြန့်ပြန့်တိုက်ခိုက်နေတယ်လို့ Israel စစ်တပ်ကဒီကနေ့ပဲပြောဆိုလိုက်တယ်လို့ Hezbollah အဖွဲ့ရဲ့လက်နက်တွေတိုးလောင်ထားတယ်လို့ယူဆရတဲ့လေဗနွန်နိုင်ငံဘာကာတောင်ကြားကိုပြစ်မှတ်ထားတိုက်ခိုက်သွားမယ်လို့လည်း Israel ဘက်ကပြောထားပါတယ်ရှင
်။89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာတော့နိုင်ငံတကာကခေါင်းဆောင်တွေတယောက်ပြီးတယောက်မိကွန်းတွေမပြောခင်တည့်ရက်အလိုဒီကနေ့တနင်္လာနေ့မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken အပါအဝင်တန်တမန်နေနဲ့နိုင်ငံခေါင်းဆောင်တချို့အနာဂတ်အတွက်ထိပ်သီးအစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မိကွန်းပြောကြားဖို့စီစဉ်ထားပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးပြည်ပခါတွေနဲ့ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးကုလသမဂ္ဂကချမှတ်ထားတဲ့စနစ်ပုံမခိုင်မာရေးအတွက်မနစ်တနင်္ဂနွေနေ့တုန်းကနိုင်ငံတွေကြားမှာသဘောတူညီမှုတွေချမှတ်နိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးလုံခြုံရေးစင်စက်မပြတ်ဖွံ့ဖြိုးရေးဒီဂျစ်တယ်နည်းပညာဆိုင်ရာပူးပေါင်းမှုလူခွေးနဲ့ကြားမှာဒန်းတူရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သဘောတူညီချက်ကိုတော့နှစ်ရက်ကြာအစည်းအဝေးမှာကိုယ်စားလှယ်တွေမနစ်တုန်းကအပြီးသက်သဘောတူခဲ့တာဖြစ်ပါတယ်။ဒီကနေ့မိကွန်းပြောမဲ့သူတွေထဲမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီအီရန်သမ္မတမာဆူဒ်ဘာဇန်စကန်နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီရုရှားဒုတိယနိုင်ငံသားဝင်ကြီးဆာဂျီဗက်စင်တို့လည်းပါဝင်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာနောက်ဆုံးဖြစ်မဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းကိုဒီသတင်းပတ်ထည့်ပြောဖို့ရှိပါတယ်ရှင
်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဇာပိုရီးရှားမြို့မှာအနည်းဆုံးလူ16ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအရှိတောင်ပိုင်းကတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်ဇာပိုရီးရှားဒေသအုပ်ချုပ်ရေးမှူးကတော့တိုက်ခိုက်မှုတွေကြောင့်တိုက်ခန်း73ခန်းပညာရေးဆိုင်ရာအဆောက်အုံတွေကားတွေနဲ့ဂိုဒေါင်တွေပျက်စီးသွားကြောင်း Telegram မှာရေးသားထားပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကလည်းဘဲဂရော့ဒေသမှာ drone ၄စင်း၊ cars ဒေသမှာနောက်ထပ်၄စင်းကိုကြားဖြတ်ဟန်တားနိုင်ခဲ့တယ်လို့ပြောပါတယ်။ဘဲဂရော့အုပ်ချုပ်ရေးမှူးကတော့ drone တစ်ခုရဲ့တိုက်ခိုက်မှုကြောင့်ကားအများအပြားနဲ့တိုက်ခန်း2ခန်းပျက်စီးခဲ့ပြီးနောက်ထပ် drone 2စင်းကြောင့်မလို့စစ်မှုအဆောက်အုံတစ်ခုနဲ့ကစားကွင်းတစ်ခုရဲ့ခေါင်မိုးတွေပျက်စီးသွားကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုတွေဟာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီအမေရိကန်ကိုတွားရောက်စင်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။သမ္မတဇလန်စကီဟာမနေ့ကတော့ပန်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့ခဲယံစစ်ရုံကိုတွားရောက်ကြည့်ရှုခဲ့ပါတယ်။အဲဒီစစ်ရုံဟာယူကရိန်းကိုခဲယံတွေထောက်ပံ့ပေးနေတဲ့စစ်ရုံလည်းဖြစ်ပါတယ်ရှင
်။ရုရှားကင်းလက်လေယာဉ်တွေဂျပန်လေကြောင်းပိုင်နက်ထဲကို၃ချိန်တိုင်တိုင်ဝင်ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရုရှားကိုပြင်းထန်စွာကန့်ကွက်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးမူနူရို ခီဟာရာကဒီကနေ့စက်တင်ဘာလ23ရက်နေ့မှာပြောလိုက်ပါတယ်။ဒါဟာဆိုရင်2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ရုရှားတို့ကဂျပန်တို့ရဲ့လေကြောင်းပိုင်နက်ထဲကိုကျူးကျော်လာတာ ਨੇ ဖြစ်ပါတယ်။အခုလိုမျိုးရုရှားတို့ကျူးကျော်ဝင်ရောက်လာမှုကိုဂျပန်စစ်တပ်ဘက်ကတိုက်လေရင်နေအလျင်မြန်ဆင်လွတ်ပြီးတော့ရေဒီယိုနဲ့အချက်ပြမီးတွေပစ်လွတ်ပြီးတော့သတိပေးခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဂျပန်ပိုင်ဟိုကင်းတို့ကျွန်းစုအတင်းကရူဘန်ကျွန်းဤကရေပိုင်နဲ့ထဲကိုရုရှားတို့ရဲ့ IL-38 အမျိုးအစားကင်းလဲ့လေယာဉ်တွေ၃ချိန်တိုင်တိုင်ဝင်ရောက်ခဲ့တာကိုအတည်ပြုကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ဒီလိုမျိုးရုရှားတို့ရဲ့လေကြောင်းပိုင်နက်ကျူးကျော်ဝင်ရောက်မှုကတော့ကြီးမားတဲ့ချိုးဖောက်မှုဖြစ်ပြီးတော့ဒီကိစ္စကိုတန်တမာလမ်းကြောင်းတွေကနေတဆင့်ရုရှားအစိုးရထံကိုပြင်းထန်စွာကန့်ကွက်တဲ့အကြောင်းတိုင်ကြားထားတယ်လို့ဝန်ကြီးကပြောပါတယ်ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်တေမှာဂျပန်ကအနောက်အုပ်စုတွေနဲ့အတူရပ်တည်ပြီးတော့ယူကရိန်းအတွက်ဘဏ္ဍာငွေကြေးနဲ့တခြားရုပ်ဝတ္ထုပစ္စည်းတွေကူညီပေးတာအပါအဝင်ရုရှားနိုင်ငံသားတွေနဲ့အဖွဲ့အစည်းတချို့ပေါ်မှာလည်းတန်ခတ်ပိတ်ဆို့ခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ရဲ့ထိတ်တရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအကျဉ်းချခံထားရသူတချို့ကိုအများရှိမှအမှုစစ်ဆေးခြင်းမရှိဘဲတကယ်ပိတ်ကြားနာမှုပြုပြီးတော့တေးတန်ချမှတ်ကွမျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIWM ကအနီးကပ်စောင့်ကြည့်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစိန်အကျဉ်းဆောင်ထဲမှာတေးတန်ချခံနေရသူတွေကိုထောင်ထဲမှာပဲလျှို့ဝှက်စွာအမှုစစ်ဆေးပြီးတဲ့နောက်တေးတန်ချမှတ်ပြီးတော့မနက်ဖြန်စက်တင်ဘာ24ရက်နေ့မှာစစ်ကောင်စီကကျိုးပေးကွက်မြတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ် WIWM ကအခုလိုကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။တရားမျှတတဲ့စုံစမ်းစစ်ဆေးမှုအတွက်လိုအပ်တဲ့အခြေခံအချက်အလက်တွေကိုမလုပ်ဘဲတည်တံ့ချမှတ်တာဒါမှမဟုတ်အချိန်တစ်ခုထိချုပ်နှောင်ထားတာဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစွင့်မှုဒါမှမဟုတ်စစ်ယာစွင့်မှုဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တည်တံ့ချမှတ်ခံထားရသူတွေဟာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရန်ကုန်မြို့ပတ်ရထားပေါ်မှာတနက်နဲ့ပြစ်ခတ်မှုအတွင်ပါဝင်ပတ်သက်တဲ့ဆိုပြီးဖမ်းဆီးခံထားရတဲ့အမျိုးသမီးတဦးအပါအဝင်5ဦးဖြစ်ပါတယ်။သူတို့တွေကိုအကြမ်းဖက်ဥပဒေလက်နက်ဥပဒေတို့နဲ့တရားစွဲဆိုပြီးတော့မတည်မချင်းကြိုးပိတ်တပ်ဖို့အတွက်လှိုင်းမြုပ်နဲ့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့က VOE ကဆက်သွယ်မေးမြန်းခဲ့ပြီးမြေတုံ့ပြန်ချက်တစုံတရာမရရှိသေးပါဘူးရှင်။
ထိုင်ဝမ်စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ hacker အဖွဲ့တစ်ဖွဲ့ကတရုတ်နိုင်ငံထဲမှာ cyber တိုက်ခိုက်မှုတွေလုပ်နေတယ်လို့တရုတ်မျိုးသားလုံခြုံရေးဌာနကဒီကနေ့ပြောပါတယ် Anonymous 64 လို့ပေးထားတဲ့ hacker အဖွဲ့ဟာဒီနှစ်အစောပိုင်းတုန်းကတရုတ်နိုင်ငံထဲကပစ်မှတ်တွေကို cyber တိုက်ခိုက်မှုတွေလုပ်နေပြီးတော့တရုတ်နိုင်ငံရဲ့နိုင်ငံရေးစနစ်နဲ့မူဝါဒတွေကိုရှုံချတဲ့အကြောင်းအရာတွေကို website အတူတွေနဲ့ရုပ်သံတွေမှာဝါဒဖြန့်ထုတ်လွှင့်မှုကြိုးပမ်းခဲ့တယ်လို့တရုတ်မျိုးသားလုံခြုံရေးဌာနကပြောပါတယ်တချိန်ထဲမှာပဲတရုတ်ဆန့်ကျင်ဝါဒဖြန့်တဲ့သူတွေရှိတယ်ဆိုရင်သူတို့ကိုသတင်းပေးပို့ကြဖို့တရုတ်မျိုးသားလုံခြုံရေးဌာနကလည်းတိုက်တွန်းပါတယ်ဒီဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့တော့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကညင်းဆိုပါတယ်တရုတ်စစ်တပ်ဘက်ကသာစီရေးအရာရောစိုက်ဘာတိုက်ခိုက်မှုတွေနဲ့ပါထိုင်ဝမ်ကိုနှောက်ယှက်နေပြီးတော့ဒေသတွင်းငြိမ်းချမ်းရေးကိုထိပါနေတာပါလို့တုံ့ပြန်ပါတယ်တရုတ်နိုင်ငံဟာထိုင်ဝမ်နဲ့ပတ်သက်တဲ့မဟုတ်မမှန်သတင်းတွေကိုအွန်လိုင်းကနေဖြန့်ဝေနေတယ်လို့စိုက်ဘာတိုက်ခိုက်မှုတွေကိုလည်းလှုံ့ဆော်နေပါတယ်ဆိုတာကိုထိုင်ဝမ်ကမကြာခဏဆွဆွဲပြောဆိုလေးရှိတာပါထိုင်ဝမ်ကသူ့ပိုင်ဆိုင်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုနေတဲ့တရုတ်နိုင်ငံကလွန်ခဲ့တဲ့5နှစ်အတွင်းမှာထိုင်ဝမ်ကိုစီရေးအရာရောနိုင်ငံရေးအရာပါအရှိန်မြင့်ဖိအားပေးလှုံ့ဆော်နေပါတယ် Anonymous 64 hacker အဖွဲ့ကဘဲမာအခြေစိုက်တယ်ဆိုတာနဲ့တရုတ်ကဆွဆွဲပြောဆိုတဲ့စိုက်ဘာတိုက်ခိုက်မှုတွေကိုလှုံ့ဆော်ခဲ့သလားဆိုတာကိုတော့ချက်ချင်းအတိမပြုနိုင်သေးဘူးလို့ရိုက်တာသတင်းမှာဖော်ပြပါရှိပါတယ်ရှင်
။တန်ဇန်နီးယားနိုင်ငံမှာဒီကနေ့ပဲထိတ်တန့်အတိုက်ခံပုဂ္ဂိုလ်တွေဖမ်းဆီးခံခဲ့ရတယ်လို့ပါတီကထုတ်ဖော်ပြောဆိုခဲ့တယ်လို့အာဏာပိုင်တွေကလည်းလမ်းမပေါ်မှာဆန္ဒပြသူတွေကိုတားဆီးပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ဒီလိုပိတ်ပင်တားဆီးမှုတွေရှိနေပေမဲ့လည်းအတိုက်ခံပါတီဖြစ်တဲ့ချက်တမပါတီကတော့သူတို့ရဲ့အဖွဲ့ဝင်တွေကိုပြန်ပေးဆွဲတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေကိုဆက်လက်လှုံ့ဆော်သွားဖို့ကြေကွေပြုထားပါတယ်။အဓိကရုံးနှိမ်နှင်းရေးရဲတွေကတော့မြို့အနှံ့လူစုလူဝေးမဖြစ်အောင်အဓိကနေရာတွေမှာတက်ဆွဲထားပြီးပါတီရဲ့ဥက္ကဋ္ဌနဲ့သူ့ရဲ့လက်ထောက်ဖြစ်သူကိုဖမ်းဆီးသွားခဲ့တယ်လို့ချက်တမပါတီဘက်ကပြောပါတယ်။အမေရိကန်အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကတော့နိုဝင်ဘာ29ရက်နေ့မှာလုပ်မယ့်ဒေသန္တရရွေးကောက်ပွဲတွေနဲ့2025ခုနှစ်နှောင်းပိုင်းမှာလုပ်မယ့်အထွေထွေရွေးကောက်ပွဲမတိုင်မီ ပြန်လည်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်
။တီရီလင်္ကာနိုင်ငံရဲ့ပထမဆုံးလဝဲရိမ်သမ္မတဖြစ်လာတဲ့အနူရာခူမာရာဒီဆာနာရကဟာတနင်္လာနေ့မှာသမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆိုလိုက်ပြီးဖြစ်ပါတယ
်။ဒီပက္ခပါတော်နဘော်ရဒ်မဂင်ပရိမသတ်ပြမာနင်းစီလံကပ္ပဇာတန်တေစမာဇဝါဒီဂျန်ရာဒီ
သမရာရဲ့ကျန်းသစ္စာကျေးဇူးဝဲအခမ်းအနားကိုတော့လွတ်တော်ကိုယ်စားလှယ်တွေဗုဒ္ဓဘာသာဖုံးတော်ကြီးတွေနဲ့စစ်တပ်ရဲ့အတိုင်းဝိုင်းတို့တက်ရောက်ပါတယ်အခမ်းအနားမှာသမရာတစ်ကနိုင်ငံရေးသမားတွေအပေါ်မှာလူထုကယုံကြည်မှုအပြည့်အဝရအောင်အစွမ်းကုန်စူးစမ်းလှုပ်ဆောင်သွားမယ်ဆိုတာကိုပြောပါတယ်တိတိလင်္ကာရဲ့စီးပွားရေးဟာ2022ခုနှစ်မှာပြိုလဲခဲ့ပြီးတဲ့နောက်မတ်ဝါရီလွတ်တော်အမတ်နိုင်ငံရေးသမားတဦးဖြစ်တဲ့အနူရာကူမာရာကိုလူကြိုက်များထောက်ခံခဲ့တာဖြစ်ပါတယ်အလုသမားလူတန်းစားတွေဘက်ကရက်တီတယ်လို့သိကြတယ်ဒီသမရသက်ကအသက်55နှစ်ရှိပြီးတော့လက်ဝဲရိတ်အမျိုးသားပြည်သူအာဏာပါတီ JVP ကိုဦးဆောင်သူဖြစ်ပါတယ်သမရသက်ဟာဒီနှစ်နောက်ပိုင်းပါလီမန်မစခင်ချိန်ကနေစလို့သူ့ရဲ့ပါတီမှာကိုပိုင်အစိုးရဖွဲ့စည်းလုပ်တယ်ဆိုတာကိုပြောဆိုထားတာပါသူ့ရဲ့ကိုပိုင်ပါတီဖြစ်တဲ့ JVP ဟာတစ်ချိန်လုံးကတော့အစွန်းရောက်အဖွဲ့တစ်ခုဖြစ်ပြီးတော့အမတ်နေရာ225နေရာရှိတဲ့လွှတ်တော်မှာ3နေရာပဲရထားတာပါသူ့ရဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ထဲမှာတော့နိုင်ငံရေးပါတီတွေလူငယ်အဖွဲ့တွေအရက်ဖတ်လူမှုအဖွဲ့တွေအမျိုးသမီးအဖွဲ့တွေနဲ့အလုသမားသမဂ္ဂတွေပါဝင်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရှမ်းမြောက်ဘက်ကစီးရဲခြေနေကိုတင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနဲ့တီဘောစားတဲ့မြို့နယ်တွေမှာတော့စစ်ကောင်စီတပ်နဲ့တရားလမ်းလေးတက်နေကြမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီဘက်ကလေကြောင်းကနေပါဘုံကျဲတိုက်ခိုက်နေပါတယ်လို့တရားလမ်းလေးပြောခွင့်ရက VOA ကိုပြောပါတယ်အလားတူပဲကချင်ပြည်နယ်ဖားကန့်ဘက်မှာလည်းစစ်ကောင်စီနဲ့ကချင်လက်နက်ကိုင်ပူးပေါင်းတက်တို့ကြမှာတိုက်ပွဲကအတော်လေးကိုပြင်းထန်နေပါတယ်ရန်ကုန်ကပေးပို့ထားတဲ့စစ်ရေးအခြေအနေကိုစံကျော်ကတင်ပြပေးထားပါတယ်
ဇွန်လ25ရက်နေ့ကပြန်လည်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်ဒေသကတိုက်ပွဲတွေဟာရပ်ပေါင်း90ကျော်ကြာမြင့်လာချိန်အထိဆက်လက်ပြင်းထန်နေပြီးအဓိကနောင်ချိုနဲ့တီဘောမျိုးနယ်တွေမှာစစ်ကောင်စီကအလွန်အကျွံအင်အားသုံးတိုက်ခိုက်နေကြောင်း TNLA တအံအမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။နောင်ချိုဘက်မှာတော့တိုက်ပွဲကတော့လက်ရှိချိန်ထိတော့တိုက်ပွဲပြင်းထန်နေပါတယ်။အဒီ900နဲ့တုံ့ပြန်ချက်မှာတိုက်ပွဲနေတာဖြစ်ပါတယ်။ဒီဘုံမှာတော့မနေ့အထိဆိုတော့ဒီခလာရ2-3မှာတိုက်ပွဲဖြစ်ပွားပါတယ်။ဟိုလေကြောင်းတိုက်ခိုက်မှုကတော့ဒီတိုက်ပွဲဖြစ်တဲ့နေရာဆိုတော့နေ့စဉ်နေ့တိုင်းရှိပါတယ်။စစ်ကောင်စီကဝိုက်တွဲနဲ့လာပြတာမျိုးတွေရှိသလိုဒီအားလေရင်နဲ့အရစ်ခါတွေလာပို့တာမျိုးတွေရှိပါတယ်။လက်နက်တွေလာပေးပို့မျိုးတွေလည်းရှိပါတယ်။လက်ရှိမှာဆိုဒီရက်ဆောက်ခွင့်တွေစစ်ကောင်စီဘက်ကဒီစစ်ကူဖြစ်နေတာလည်းတွေ့ရပါတယ်။
နောင်ချုံမြို့နယ်အတွင်းလက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာအမှတ်902အမြောက်စခန်းကုကဲရေးဌာနချုပ်မဆခ902နဲ့လက်အောက်ခံအမြောက်တပ်206တို့တည်ရှိရာတောင်ခန်းကျေးရွာမှာဖြစ်ပါတယ်တောင်ခန်းရွာဟာနောင်ချုံမြို့နယ်မိုင်20လောက်အကွာမှာတည်ရှိပြီးတိုက်ပွဲဖြစ်ပွားနေတာတလားကျော်ကြာမြင့်နေပြီဖြစ်ပါတယ်ဒီလ22ရက်နေ့မနေ့တနားရီကျော်မှာတော့ TNL ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့ပေါင900ဘုံ၄လုံးကျဲချအာမှာတပန်းကိုင်းရက်ွက်မှာ3လုံးနဲ့ကြံတလုံးကတော်ရင်တနေရာမှာကျခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါတယ်။နောင်ချုံမြို့ပေါ်ကိုဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုလွေးရည်ဦးကအခုလိုဆက်ပြောပါတယ်
။မြို့ပေါ်ပြစ်နေတာကမနေ့ဆိုဒီနောင်ချုံမှာဖြစ်တယ်ပေါ့လေနော်။နောင်ချုံမှာပေါင900ဘုံ၄လုံးသာကျဲတော့တယ်။အဲ့ဒီအကျဲတိုက်ခိုက်မှုကြောင့်အရတား3ခုကတော့ထိခိုက်ဒဏ်ရာရတယ်။ပြီးတော့ဒီအရတားနေ3လုံးနဲ့ဒီအခြားပြည်သူပိုင်ပစ္စည်းတွေလည်းထိခိုက်ပျက်စီးသွားပါတယ်။
ဒီလ21ရက်နေ့ည7နာရီလောက်မှာတော့စစ်ကောင်စီတပ်က MMDA ကိုကန့်ထိန်းချုပ်ထားတဲ့လာရှုမြို့ကိုဘုံနှလုံးကျဲချခဲ့ပါတယ်။ဒါဟာလာရှုမြို့ကိုဩဂုတ်လ3ရက်နေ့က MMDA သိမ်းခဲ့တဲ့နောက်၄ချိန်မြောက်ဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်နေတာကြောင့်လာရှုမြို့မှာနေထိုင်သူတွေအတွက်လုံခြုံမှုကင်းမဲ့နေရကြောင်းမြို့ကန်တူကပြောပါတယ
်။စိတ်မလုံခြုံဘူးကတော့ကိုရဲ့အမြဲတည်းဥရိယာနဲ့နေပြောဘူးလို့ပြောတော့အိတ်ရေးတောင်မှကောက်ကောက်မအိတ်ရဘူးပေါ့။မြေထဲအိတ်လင်းရင်တန်ပဲနားဆွင့်နေရတာဖြစ်နေတယ်။ဒီရောကြောက်တယ်ဒါပေမဲ့အဲမှတ်သွားလာလို့မြင်အောင်တခြားညို့မှာလှုပ်ရှားဖို့ကလည်းနည်းနည်းခက်ခဲတော့ဒီမှာကျတော့ကိုမျိုးကိုရွာဆိုတော့နည်းနည်းတွားလာပြီးတော့ဟိုကျွန်တော်တို့ဒီဝမ်းရေးတွန်းနေတော့ဖြည့်ရှင်းလို့လွယ်တယ်လို့ခံစားရတယ
်တချိန်တည်းမှာတော့ကချင်ပြည်နယ်ဖားကန်းမြို့နယ်စိုင်းတောင်ဒေသဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြား22ရက်နေ့တညလုံးနဲ့23ရက်နေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဖားကန်းဒေသခံတူဦးက VOA ကိုပြောပါတယ်ဒီလ22ရက်နေ့နေကင်းတနားရီလောက်မှာစစ်ကောင်စီတပ်ကလေကြောင်းက2ချိန်လာရောက်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်
မနေ့ညလည်းတညလုံးခြားတယ်ဒီမနေ့အပိုင်းကြီးခြားကြတော့ပေါ့ဒီနေ့ရောခဏညင်ရယ်ကျွန်တော်ဟိုတိုက်ပွဲအပြင်းထောင်ပေါ့တစ်ချက်ချက်တော့ညင်ရယ်ပေါ့နော်အတန်းလေးအဲဆိုင်းတော်ဘက်ခြမ်းဆိုင်းတော်ဘက်မှာဘက်ခြမ်းပေါ့ဒီနေ့ဆို18ရက်တောင်ရှိတယ်ဒီနေ့ဆို
ဖားကန်မြို့မှာတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်တာကြောင့်မြို့ခန့်တွေအားလုံးဒီပါဟာညစ်ကြီးနာမိုးကောင်းမန္တလေးစတဲ့မြို့တွေကိုတင်းချောင်နေကြရတယ်လို့အဝေးကိုမသွားရောက်နိုင်သူတွေကတော့အနီးအနားကျေးရွာတွေမှာတင်းချောင်နေကြရပါတယ်ခင်ဗျာ
ဒါကတော့ရှမ်းမြောက်ဘက်ကစီးရီအခြေအနေကိုစံကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲရှမ်းပြည်နယ်မူဆယ်ဘက်မှာကြားဖြတ်ငွေလိန်ကိုင်းကိုစစ်တပ်နဲ့ရဲကဝင်ပြီးဖမ်းတဲ့အချိန်မှာပြစ်ခတ်မှုဖြစ်ပွားတဲ့ဖြစ်စဉ်သတင်းကိုတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မူဆယ်မှာဆက်ပြီးတော့ရှိနေတဲ့ကြားဖြတ်ငွေလိန်လုပ်ငန်းတွေနဲ့လောင်းကစားဝိုင်းတွေကိုမြန်မာရဲနဲ့စစ်တပ်ကဒီကနေ့မနက်ပိုင်းမှာဝင်ရောက်စီးနှင်နှိမ်နှင်းရမှာတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပြပါတယ်။လက်ရှိမှာတော့မူဆယ်မြို့ရဲ့အဝင်ထွက်လမ်းတချို့ကိုလည်းပိတ်ထားတယ်လို့သိရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုငိမ့်ချန်းတင်ပြပေးထားပါတယ်
။ရုပ်မြန်မာနယ်စပ်ဂိတ်နာကမင်္ဂလာမူဆယ်ဈေးဝယ်စင်တာဝင်းထဲမှာဒီကနေ့မနက်ပိုင်းပြစ်ခတ်မှုတချို့ဖြစ်ခဲ့ပြီးဈေးဆိုင်ငန်းတွေနဲ့အနီးအနားကအဓိကလမ်းမတချို့ကိုပိတ်ထားလိုက်တဲ့အကြောင်းမူဆယ်ဒေသခံတချို့ကပြောပါရယ်ကြားဖြန့်အွန်လိုင်းငွေလိမ်နဲ့လောင်းကစားတွေလောက်ကင်တဲ့တရုတ်လူမျိုးတွေကိုမြန်မာရဲ့ပြည်သူစစ်တပ်ဖွဲ့တွေကဝင်ရောက်ဖမ်းဆီးရကနေကြားဖြန့်လုပ်ငန်းရှင်တွေဘက်ကပြန်ပြီးပြစ်ခတ်ခဲ့တယ်လို့မျက်မြင်ကြုံသူတချို့ကပြောပါရယ်လက်ရှိမှာလည်းစစ်ကောင်စီတပ်တွေနဲ့ပြည်သူစစ်အဖွဲ့တွေကလမ်းပေါ်မှာတွေးသမျှတရုတ်လူမျိုးတွေကိုအကုန်လိုက်လံဖမ်းဆီးနေတဲ့အကြောင်းမျက်မြင်ကြုံခဲ့သူတို့ကအခုလိုပြောပါဗျ။အ
ော်အခုကတန်ခမ်းနေတဲ့မှာတရားပိတ်ပြီးရောနေပြီလား။အဲ့တော့အခုကစစ်သားတွေရေးပြီးတူစစ်နေတာဒီနေ့ထားရပေါ့။ဒီမှာပါတဲ့တရုတ်လူမျိုးတွေကဖမ်းနေတာမျိုးအခုမဟုတ်ဘူးလို့ရှင်းပြခဲ့နေတာခု။ဒီနေ့ပြစ်ခတ်မှုကဘာဖြစ်လို့လဲတော့မသိဘူး။ဘာလို့ပြစ်တာလဲတော့မသိဘူး။ဒါပေမဲ့တရုတ်တွေတော့ဖမ်းနေခုဒီကုမ္ပဏီကြီးငါ့ဘက်ပြည်နာမှာကိုထက်တိုက်ပြတ်ဆိုင်ရှိဒီကုမ္ပဏီကြီးအဲ့ဒီမှာတရုတ်တွေအဲ့လိုမောင်းခိုးတယ်လို့ပြောတော့မကောင်းတော့ဒီလိုဒီလိုပြန်ထားပြောတာကတိကျနေတယ်ခင်ဗျာအဲ့ဒီအခွင့်အရေးတွေဖြစ်နေတော့ဒီကနေအခုဒီမှာဒီမှာတော့တော့ပေါင်းထားတော့ဗောမြန်မာစီစီအဲ့လိုဆလာကြည့်ဒီလိုလူလာချီဆိုင်ဆလာကြည့်ခင်ဗျာတော့ဒီလမ်းနေမှာရမကြီးခင်ဗျာဒီလိုဟာပေါ်မှာစီပိုင်းမျိုးတော့ဆိုတော့ဒီလိုဒီအဓိကစီပိုင်းလည်းမျိုးဖြစ်နေတာလေအဲ့ဒီကတော့အခြေအနေကျိုးမှလို့ပြောနေဒီမှာတော့အင်တာနက်လာတယ်ခေါ့နန်းနေပိတ်တာဒီဆိုင်ကတော့တင်းနေတာ။ဒါဒီဘာမျိုးမျိုးပဲချိန်နေကြအောင်။ဒါကြောင့်လည်းကောင်းပြီးတော့အခုချိန်နဲ့တော့ရှမ်းတော့အဲ့ဒီနိုင်တော့ပုံစံတင်းချင်တာ
။မြန်မာစစ်တပ်ကဒီလုပ်ငန်းတွေကိုဝန်ဖန်ရင်ကြားဖြတ်မှာလုံခြုံရေးယူထားတဲ့လက်နက်ကင်တချို့နဲ့ပြစ်ခတ်မှုဖြစ်ခဲ့တာလို့လူမှုကူညီရေးအသင်းတချို့ကပြောပါတယ်
။ကြားဖြတ်မှုစစ်တပ်ကဝန်ဖန်တယ်ဆိုတော့ဒါပြစ်ခတ်မှုဖြစ်လို့ပဲ။ဒါလည်းအဲမျိုးစောကျိုးဒီနဲ့စီဒီမျိုးကိုစားရတယ်လေကဒီမှာနော်ဒီတိုင်းမှာလည်းစားတော့တာမျိုးနဲ့ဆိုင်တယ်အဲ့ဒါကြောင့်ရတယ်လားဒီဆန်းကမဟုတ်ဘူ
းဒီနေ့မတ်လ29ရက်နေ့ကလည်းမူဆယ်မြို့ကရွှေစင်ဟိုတယ်အပါအဝင်ကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့လောင်းကစားလုပ်ငန်းပေါင်း60နီးပါးကိုစစ်ကောင်စီတပ်နဲ့တရုတ်ရဲတပ်ဖွဲ့ကပူးပေါင်းပြီး3ရက်ကြာစစ်ဆင်ရေးမှာလူပေါင်း300နီးပါးကိုဖမ်းဆီးခဲ့ပါတယ်အခုဒီချိန်ဖမ်းဆီးတာမှလည်းတရုတ်နယ်ကြားဆောင်လုံခြုံရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့ဒေသခံတချို့ကပြောပါရယ်။ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူး။မူဆယ်ကကြားဖြန့်လုပ်ငန်းတွေဟာစစ်ကောင်စီရဲ့တပ်မ69အကာအကွယ်နဲ့ရပ်တည်နေကြတာဖြစ်ပြီးစစ်ထောက်လှမ်းရေးနဲ့ရဲတပ်ဖွဲ့တွေကလည်းဒီလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ဒေသခံတွေကပြောပါရယ်။စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ကိုမေးမြန်းမှု VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားခြင်းမရှိပါဘူးခင်ဗျာ။
ဒါကတော့မူဆယ်မှာကြားဖြတ်ငွေလိန်ကိုင်းကိုမြန်မာရဲနဲ့စစ်တပ်ကဝင်ပြီးတော့ဖမ်းတဲ့အချိန်မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တဲ့သတင်းကိုငိမ့်ချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်မှာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့လူငယ်တချို့ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့မှာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့လူငယ်၄ဦးဖမ်းဆီးခံရပြီးတော့စစ်ကြောရေးမှာနှိမ့်မတ်နှိပ်စက်ခံနေရတယ်လို့ဆက်အာဏာရှင်စန့်ကျင်ရန်ကုန်အင်အားစု AJAY က VOA ကိုပြောပြပါရယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကရန်ကုန်မြို့ရဲ့လူစီကားတဲ့လမ်းမပေါ်မှာလူငယ်တွေစုဝေးပြီးတော့စစ်ကောင်စီကိုဆန့်ကျင်ကြောင်းလျှက်တပြက်ဆန္ဒပြမှုဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစော်ဝင်းလိုင်းတင်ပြပေးထားပါတယ်
လက်ရှိဖမ်းဆီးထိန်းသိမ်းခံထားရတဲ့၄ဦးကတော့ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်တဲ့တက္ကသကျောင်းသားဟောင်းမြောင်အင်အားစုတွေရဲ့တွဲဘက်တီထောင်သူအလွတ်တန်းဓာတ်ပုံသတင်းတော့ကိုဇော်လင်းထွတ်ခေါ်ဖိုးသား Lungadabay Committee YSC U Sangdu Go Aumin Khan Kho Meji Lungadabay Committee YSC Apwa Wen Mamya Mienzu Ne Nangaye Jindu Ha Manne Yi Khai No Phi Paare Pikare Satima Sakkoye Chadabari Ni Nyaga Yangom Yo Lusi Gare Lama Bama Lungari Ha Alane Mido De Kanswepi Kongze Nong Cha Sinye Ne Simura Ubre Lo Mishi Jaung Sikong Sigo Sanche Ne Liyad Bia Sana Piaga Bide Nao Pansi Khan Laya Re Lo Siyana Shin Sanche Ye Yangom In Aazu
AJAY အဖွဲ့တာဝန်ရှိသူကVOA ကိုပြောပါတယ်ကျွန်တော်တို့တရားလောက်ကလည်းမိသားစုတွေကိုယ်ရင်ကလည်းကုချင်တီထရိုနဲ့လုံးဝအဆက်အသွယ်မရတဲ့အခြေအနေရလာပမာချုပ်ထားတယ်ပမာဖမ်းထားတယ်ပမာစစ်ကြောနေရတယ်ဆိုတာကိုလုံးဝအဆုံးစံလို့မရတဲ့အခြေအနေဖြစ်နေတယ်လို့ကျွန်တော်တို့သိရတဲ့အချက်လက်တရားကိုပြောလို့ရပါတယ်ခင်ဗျစစ်ကြောရေးမှာညှဉ်းပန်းနှိပ်စက်ခံရတဲ့အခြေအနေရှိတာမို့အသက်အန္တရာယ်ဆို န်နှိမ့်ဆက်ပြီးတော့မှဒါမတရားပေါ့နော်ဟိုစစ်ကြောခံနေရတယ်ဆိုတဲ့အချင်းကိုကျွန်တော်တို့သိရတယ်ဒီအမျိုးသားနှုတ်ကလည်းဒီကျောင်းသားသမဂ္ဂအနောက်ခံရှိရတဲ့တွေဖြစ်တယ်ပြီးတော့ဒီအမျိုးသမီးနှုတ်ကဆိုရင်လည်းဒါနိုင်ငံရေးကျင့်သူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအများကြီးစိုးရိမ်ကြတယ်ရှိပါတယ်အမျိုးသမီးတွေဆိုရင်လည်းစစ်ကြောရေးစခန်းတွေမှာလူမဆန်နဲ့နော်နောက်ပြီးတော့ဒီလိမ်ပိုင်းဆိုင်ရာဒီပါဆော်ကားပြီးတော့မှနှင်းပန်းတဲ့နေသားတွေရှိမှလည်းတောက်လျှောက်ရှိတဲ့အခါကျတော့ဒီရဲဘော်တေကူတော်တော်ကကျွန်တော်တို့အတော့ကိုအစိတ်ပုံနေရတဲ့အခြေအနေဖြစ်ပါတယ်
အခုလိုဖန်စီမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးဖန်စီခံထားသူတွေအချင်းနေနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးဖန်စီခံထားသူ၄ဦးဟာရန်ကုန်မြို့ဆေးရနာရှင်စန့်ကျင်ရေးလူထုလှုပ်ရှားမှုမှာဥဆောင်ပါဝင်သူတွေဖြစ်ကြပြီးအခုလိုမတရားဖန်စီခံရပြီးတဲ့နောက်စစ်တပ်ရဲ့လူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့စစ်ကြောရေးမှမေးမြန်းခံရကြောင်းစစ်ကောင်စီလက်ထက်မှာအသက်အန္တရာယ်နဲ့ကျန်းမာရေးအခြေအနေအထူးစိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့တကတအကြောင်းသားဟောင်းမြအင်အားစုကစက်တင်ဘာ21ရက်နေ့ကထုတ်ပြန်ထားပါတယ်လက်နက်မဲ့ဆန္ဒပြလူငယ်တွေကိုစစ်တပ်ကအကြမ်းဖက်နှိပ်ကွပြီးတောက်လျှောက်ဖမ်းဆီးနေတာလို့တကတအကြောင်းသားခေါင်းဆောင်ဟောင်းတူဖြစ်တဲ့ကိုဇေယျလွန်ကလည်းအခုလိုပြောပါတယ
်သူတို့ကမြို့ပေါ်မှာနေပြီးတော့လက်နက်မဲ့တိုက်ပွဲကိုဆေးအာဏာရှင်တို့တပိတ်တိုက်ပွဲနဲ့တော်လှန်နေကြတဲ့လူငယ်တွေဖြစ်တယ်ပေါ့ဒီလိုလူငယ်တွေကိုစစ်တပ်ကအာဏာစသိမ်းတဲ့အချိန်ကစပြီးတော့ဒီကနေ့ချင်းချင်းမှာအကြမ်းဖက်တဲ့နီးတမ်းအမျိုးမျိုးပုံစံနဲ့ဖမ်းဆီးတာရှိတယ်။ဥပမာကားရည်နဲ့တိုက်ပြီးဖမ်းတာရှိတယ်။ဆိုင်ကယ်နဲ့တိုက်ပြီးဖမ်းတာရှိတယ်။သူတို့အတွက်ကမြို့ပေါ်မှာရှိနေတဲ့လူငယ်တွေကိုသူတို့အမတူနိုင်အောင်ပေါ့နော်ဖမ်းဆီးဆောင်ရွက်တဲ့လုပ်ငန်းစဉ်တွေဖြစ်တယ်လို့ကျွန်တော်မြင်နေတယ်။ဒီအဆိုပါလူငယ်တွေဟာမြို့ပေါ်မှာနေပြီးတော့ဆက်အာဏာရှင်ကိုဘယ်တော့မှဒုမထောက်ဘူးဆိုတဲ့စိတ်နဲ့အတူတချောင်းတော့မကင်မဲနဲ့ဒီတပိတ်ဆန္ဒပြပွဲတွေနဲ့ဆရာနာရှင်စန့်ကျင်တော်လံပုံပြနေကြတာဖြစ်တယ်ပေါ့နော
်ရန်ကုန်အင်အားစု AJAY အဖွဲ့ကတော့မြန်မာနိုင်ငံဆရာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နဲ့ Federal Democracy ရရှိရေးအတွက်ဆက်လက်လှုပ်ရှားသွားမယ်အကြောင်း AJAY အဖွဲ့တာဝန်ခံကပြောပါတယ
်ကျွန်တော်တို့မြန်မာပြည်မှာကလူတစ်ယောက်ရဲ့အသက်ရှင်တန်ပိုင်ခွင့်အင်မတန်လူခွင့်ရေးမှာအခြေခံကြပါတယ်ဆိုတော့လူတစ်ယောက်ရဲ့အသက်ရှင်တန်ပိုင်ခွင့်ဟာဘယ်သူအတွက်မှအာမခံချက်ရှိမည်ဒီနေ့ဒီကလေးအချိန်ဒီမှာတော့ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ပြည်သူတွေရဲ့ကနလွတ်လပ်မှုနဲ့လူကုန်တိတ်ခါနဲ့အညီနဲ့နဲ့ကြည်တည်နိုင်ဖို့နော်လူခွင့်ရေးနဲ့ကျွန်တော်တို့ဒီမိုကရေစီဟာကျွန်တော်တို့ရည်မြော်တဲ့ဒီဖက်ဒရယ်တိုင်းပြည်တည်ဆောက်နိုင်ဖို့ဒါတွေကတော့ကျွန်တော်တို့ကတော့ဘလိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ဟိုပုံစံတန်ပေါင်းစုံနဲ့တိုက်ပွဲဝင်နေမှာပဲဒီလိုကျွန်တော်ပြောချင်ပါတယ
်ဆရာနာတိတ်မှုစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖမ်းဆီးဖြိုခွဲခဲ့တာကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့မှုပါတယ်ဒါပေမဲ့လည်းဆရာနာတိတ်ပြီး၃နှစ်ကြာကြာလာခြင်းအထိလူငယ်တွေရဲ့လျှက်တပြက်ဆန္ဒပြပွဲတွေရပ်ဆိုင်းခဲ့ခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့ရန်ကုန်မြို့ရဲ့လူစီကားတဲ့လမ်းပေါ်မှာစစ်ကောင်စီစန့်ကျင်တဲ့လျှက်တပြက်ဆန္ဒပြမှုရဲ့နောက်ပိုင်းအဖမ်းဆီးနောက်ဆုံးရအခြေအနေကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အင်းစိန်နဲ့မုံရွာကနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားယာနဲ့ချီထောင်ပြောင်းရွှေ့နေတဲ့အကြောင်းကိုတစ်ဆက်တည်းတင်ပြခြင်းပါတယ်စစ်ကောင်စီဟာအကျဉ်းတော်တချို့မှာရှိနေတဲ့နိုင်ငံရေးအကျဉ်းသားယာနဲ့ချီပြီးတော့ထောင်တွေပြောင်းရွှေ့နေပါတယ်လို့ထောင်နဲ့နှီးစက်တဲ့အတိုင်းဝိုင်းက VOA ကိုအတည်ပြုပြောပါတယ်။ရန်ကုန်အင်းစိန်ထောင်နဲ့စကိုင်းမုံရွာထောင်2000စလုံးမှာထိန်းသိမ်းထားတဲ့နိုင်ငံရေးအကျဉ်းသားပေါင်း300ကျော်ထောင်ပြောင်းရွှေ့ခံရတဲ့အခြေအနေဖြစ်တာပါ။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်ကတင်ပြပေးထားပါတယ
်။အင်းစိန်ထောင်မှာရှိနေတဲ့နိုင်ငံရေးအကျဉ်းသား200နီးပါးအပါအဝင်အကျဉ်းသားစုစုပေါင်း900နီးပါးလောက်ကိုစက်တဘာ22ရက်မနေ့ကတာယာဝတီနဲ့ဒိုင်ဥထောင်ကိုပြောင်းရွှေ့ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းက VOA ကိုပြောပါတယ်
။ 900ပြောင်းတယ်လို့သိကြရတယ်မှာ ဟုတ်နိုင်ငံကြီးအတွက်တော့ကျွန်တော်တို့အတိအကျမရသေးဘူးပေါ့အဲ့တော့ဒီ200လောက်ပြောင်းတယ်တစ်ထောင်နဲ့ဆင်းနေတဲ့ပါတယ်ပြီးတော့9နှစ်တည်းလည်းပါတယ်ပေါ့နော်အရင်အတွက်တိကျတော့မသိရဘူးဒါပေမဲ့ကြားတရားလို့တော့ကျွန်တော်တို့သိထားရတယ်ပေါ့နော်တာဝီရောက်တာတော့အနည်းဆုံးကြားတရားလို့တော့သိထားရတယ်လူတိကျတော့အဲကျွန်တော်တို့မသိရဘူးဒါပေမဲ့200ဝန်းကျင်ရောက်မယ်လို့တော့ကျွန်တော်ကသိထားရတယ်ပေါ့နော်ဒါတာဝီရောက်တဲ့အတုံးအဲအဲ့ဒါကိုးပွဲ10နိုင်ဝန်းကျင်လောက်မှာရောက်ခဲ့တယ်ပေါ့နော်တာဝီရောက်ပါတယ်ကားတွေအဲတိုက်ဥကိုကြတော့12နိုင်ဝင်းကျင်တော့မှရောက်တယ်လို့သိထားရတယ်ပေါ့နော်အဲ့မှာတော့260ရောက်တယ်လို့ပြောရတယ်ပြောတယ်ပေါ့နော်ကြားမှဘယ်လောက်ဆိုတော့မသိရသေးဘူးခင်ဗျနိုင်ကျင်းနေပါတယ်အဓိကအားဖြင့်လေ
မုံရွာထောင်မှာလဲစက်တင်ဘာ27ရက်နေ့ကနိုင်ငံရေးအကျဉ်းသားတရားကိုချင်းတွင်းမြေတလျှောက်ရေချောင်းကနေတင်မောနဲ့ပြောင်းရွှေ့ခဲ့တယ်လို့မုံရွာလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်တူကအခုလိုပြောပါတယ်
ကျွန်တော်ဒီတော့နိုင်ငံချင်းကလေးတွေရတယ်ခင်ဗျဟုတ်ဘယ်သူပြပါလဲဆိုတော့ခုချိန်မီကျွန်တော်အတူပြုလို့နေရလေးပေါ့လေသူတို့ဒီပွင့်ကမရောက်သေးဘူးလို့သိရတယ်ခင်ဗျဟုတ်ဒီကောင်ကနေပြီးတင်မောနဲ့ခေါ်သွားတယ်ခင်ဗျလူကြီးရတရားလောက်ပါသွားတယ်ခင်ဗျဟုတ်ကိုမနာတော့မပါခင်မပါဘူးလို့ပြရတယ်ခင်ဗျဟုတ်ကျွန်တော်အဲ့ဒါမသိရဘူးမသိရဘူးဆိုတော့ဒီဟိုပါလေကျွန်တော်ရေးချင်တယ်ကသူတို့မထုတ်ပြန်ဘူးမထုတ်ပြန်ဘူးခင်ဗျ
မုံရထောင်ကနေအကျဉ်းသားတွေကိုရေချောင်းကပြောင်းရွှေ့တာဒါပထမဆုံးချိန်ဖြစ်ပါတယ်အကျဉ်းသားတွေတင်လာတဲ့စစ်သည်မော်တွေပါဝင်စစ်ကောင်စီတပ်သားတွေနဲ့ရိခာရီပါတဲ့တင်မောအစီး20ကျော်လောက်ပြောင်းတာဖြစ်တယ်လို့သူကဆက်ပြီးတော့ပြောပါတယ်။စက်တင်ဘာ27ရက်မနေ့2နာရီလောက်မှာမုံရမျိုးတို့ခမားနေမင်းတောင်စိတ်ကမ်းဘက်ကိုသွားပြီးအဲ့ဒီစိတ်ကမ်းကနေထွက်ခွာတာဖြစ်တယ်လို့လည်းဆိုပါတယ်။မုံရထောင်ဟာ2021ဆေးရနာသိမ်းမှုအစောပိုင်းကာလတွေအတွင်းလူထုတပိတ်ဦးဆောင်သူတွေပါဝင်နိုင်ငံရေးလှုပ်ရှားသူတွေကိုထိန်းထားတဲ့ထောင်ဖြစ်ပါတယ်။မုံရွာလူလူတပိတ်ကိုဥဆောင်ခဲ့သူကိုဝေမိုးနိုင်ကိုထိမ့်သိမ်းထားတဲ့ထောင်လေးဖြစ်ပါတယ်။ဒီတစ်ခေါက်ထောင်ပြောင်းနာမှာတော့နှစ်ရှည်ထောင်နဲ့ကြာခံရတဲ့ကိုဝေမိုးနိုင်တော့ပြောင်းရွှေ့တဲ့အထက်မပါဝင်ဘူးလို့ပြောပါတယ်။2024ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့လုပ်တာ6ချိန်နဲ့အထက်ရှိပြီးအကျဉ်းသားထောင်နဲ့ချီပြောင်းရွှေ့ခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီသူတွေကပြောပါတယ်။ထောင်တွင်ကနေခုလိုပြောင်းနှံနဲ့ပတ်သက်လို့အကြီးဦးစီးဌာနတာဝန်ရှိသူတွေအပါအဝင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOE ကဆက်သွယ်ပေမဲ့ဖုန်းပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပြင်အင်းစိန်ထောင်တွင်မှာတည်ရန်ကြခံနေရသူတွေကတချို့ကိုဒီမိနစ်မှာကြိုးမိန်ပေးခဲ့တယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့အတည်ပြုလို့တော့မရသေးပါဘူး။စစ်ကောင်စီကလည်းဒါနဲ့ပတ်သက်လို့အခုချိန်ထိသတင်းတစ်စုံတစ်ရာထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအကျဉ်းသားရေးကူညီသူတွေကလည်းစိုးရိမ်မှုရှိတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကပြောပါတယ်
။ဘာမှမထူးခြားဘူးရှိပါ။အဲ့တွေလည်းပုံမှန်ပဲပို့ပေါ်ပါရယ်ပဲတွာလာနေကြတယ်ဗျ။ထောင်းကညင်အခုကဘယ်လိုလဲစိုးနေလဲဆိုတော့စစ်ကောင်စီ channel တွေကပါဒါတွေလွင့်နေတော့ကျွန်တော်ကဒါဟိုစက္ကစက္ကစက္ကလာပဲကျွန်တော်တို့ကိုပြန်စားနေရတာလို့ကျွန်တော်ခေါင်းထဲမှာတော့အဲ့လိုတွေးမိရပါလား။ဒီလိုနှစ်ဦးကိုတော့လွင့်ငင်ပေးလိုက်တယ်ဘာညာဆိုမှငါးဦးအသက်တယ်ဘာညာဆိုတော့ကျွန်တော်တို့ตรอกแค่เนี่ยไล่อ่ะล่ะดิพี่โจจะอะห่าก็แท้อเปียนบ้านมาลงหัวหมดอีนี่เว้ยสล้ําใหม่ซื้อก็เลยไม่ชิววินแล้วโจงอยู่ก็เลยไม่ชิวบ้าไม่ชิวปกติส่วนไอ้หนูไม่อยากอูโจตะคู่ลงมาส่วนเรามาลงโจงนี่อ่ะชิกินนอกกินอกฉไปมาลงอะไรหาเนี่ยอะกูอ่ะไอ้หนูไม่ชิวป่ะแล้วตะคู่อ่ะเสยเต็งหูนี่มาไปลงตาไอ้หนูตีดันเนี่ยบอกว่าอเปียนโหป่าวมาซื้อลงพี่ว่ามาตรอกไปจี้อ่ะป่ะอะกูอ่ะตะนิดาเนี่ยเราชิวโหโซโลจองเนเน่เล่นจองว่าเลยตะยินโหลမျိုးไม่หุบแค่เนี่ยตรอกตุ้ยเนี่ยอ่ะป่ะเนาะ
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP စီရင်ရာအာနာသိမ့်မီအချိန်ကနေဒီနှစ်စက်တင်ဘာလလယ်အထိဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,000 ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီစီရင်နေဟာကောက်ယူနိုင်တဲ့စီရင်သာဖြစ်ပြီးလက်တွေ့မှာပုံများနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီကတော့ AAPP စီရင်နေကချက်ကားထားတဲ့စီရင်နေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။
ဒါကတော့အင်းစိန်ထောင်နဲ့မုံရွာထောင်ကနိုင်ငံရေးအကျဉ်းသားယာနဲ့ချီပြီးတော့ထောင်ပြောင်းရွှေ့နေတဲ့အကြောင်းသတင်းမက်မြသတင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဦးကမှာတော့ဆက်သွယ်မေးမြန်းခန်းနဲ့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို၄၀ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကို line တိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။ နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံမှာမြန်မာအလုသမားတွေအင်းနဲ့အားနဲ့လာရောက်ပြီးတော့အလုလုကိုင်းနေတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထိုင်းအရက်ဖက်အဖွဲ့အစည်းတချို့ဥဆောင်ပြီးတော့ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့ရဲ့မြန်မာတန်ယုံရှိမှာဒီကနေ့စက်တင်ဘာလ23ရက်နေ့ကဆန္ဒပြခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲကတော့မြန်မာအလုသမားတွေပေါ်မှာချမှတ်ထားတဲ့ထိုင်းရဲ့မူဝါဒကိုကြီးကြီးမားမားအပြောင်းလဲဖြစ်စေမှာမဟုတ်ဘူးလို့အလုသမားရေးလှုပ်ရှားသူတွေရဲ့တုံ့သက်ချက် VOA ကိုပြောပြပါရယ်ဒီကြောင့်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါရယ
်လူအယောက်20နီးပါးလောက်ပါဝင်တဲ့ထိုင်းအရက်ဖက်အဖွဲ့အစည်းတချို့မြန်မာတန်ယုံရှိဒီကနေ့ဆန္ဒပြခဲ့တာနဲ့ပတ်သက်လို့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာတာဝန်ခံဦးမင်းဦးကVOA ကိုအခုလို့ပြောပါတယ်
ရေးဆန္ဒပြရဆိုတော့အများကြီးမဟုတ်ဘူးလေအဲသူတို့ဟိုလာကားမစီလောင်းတဲ့သူနိုင်ငံပေါ့နော်သူတို့ဟင်ဟာရဲ့အဲ site ကိုလာပြီးတော့ပြေးတာပေါ့နော်ဒီထဲမှာတောင်းဒီတောင်းဆိုတဲ့ကလည်းမြန်မာတန်ရုံးကိုတင်ပြီးတော့တောင်းဆိုတာပေါ့ဒါပေမဲ့ဒီနောက်ပွင့်မှာသူတို့ဝင်ဖြစ်နေတဲ့အဲပြောရပါဘာကျေကားနဲ့သူကလက်နေရတာဘာမျိုးတွေရှိနိုင်တယ်ကနိုင်ငံရေးလေးဖြစ်နိုင်တယ်နောက်ပြီးတော့အဲကိုမြင်နိုင်တယ်မသိနိုင်တဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတော့လေရှိနိုင်ပါတယ်။ထိုင်းနိုင်ငံကအများစုအနေနဲ့ဘလို့ပါတာကြီးကလက်ခံနိုင်တဲ့ဟာမျိုးမဟုတ်ဘူးလေ။ပြီးတော့အလုံမာရေးဆိုင်ရာဟာဘယ်လိုကောင်းလဲဥပဒေတွေအဲနောက်ကြတဲ့ချက်တွေကလည်းတရားဝင်ထုတ်ပြန်လာတာနောက်နိုင်ငံတကာစာရင်းဆိုင်တွေအနေနဲ့ဒီထိုင်းနိုင်ငံကနေအတမတ်ထိုးလာတဲ့ကုနာစီယာစီကိစ္စတွေအဆိုင်တွေဒါတွေပေါ့ဒါတွေကဘလို့မှလုပ်လို့ရတာမဟုတ်လေ။ဒီလိုမျိုးလုပ်တယ်ဆိုပမာတစ်ခုရဲ့အဲ့လိုမျိုးသွားလုပ်ပါဆိုတော့လုပ်လို့မရတော့ဘူး။ဒီကောင်လုံးမှလေးနိုင်ငံသားလုံးရဲ့အဲဥပဒေတွေအပေါင်းပြန်ပြရမယ်လို့အဲ့ဒါတွေကလည်းဘလို့မှသူကူတဲ့စိတ်ချတယ်မဟုတ်ဥရေပြင်တယ်လို့သဘောတူတယ်ဆိုတာသူတို့လွတ်တော်ထဲမှာနိုင်ငံရေးပါတီတွေကဆိုကူကလေးတွေလွတ်တော်ကိုလည်းဆွေးနွေးကြီးနိုင်ပြီးတော့မှတုံ့ပြန်ချက်တစ်ခုချရတာလေ
မြန်မာအလုသမားများရဲ့တရားမဝင်လုပ်ရက်များကထိုင်းနိုင်ငံအတွက်ဂုဏ်သိက္ခာကိုကျဆင်းစေပြီးထိုင်းနိုင်ငံသားများရဲ့အလုအကိုင်တွေလည်းဆုံးရှုံးနေရကြောင်းထိုင်းနိုင်ငံသားဆန္ဒပြသူတွေကပြောဆိုခဲ့ကြပါတယ်ဒါအပြင်ထိုင်းကနေမြန်မာနိုင်ငံသားတွေထွက်သွားဖို့တောင်းဆိုထားတဲ့စာတမ်းတွေကိုလည်းဆန္ဒပြသူတွေကကင်ဆောင်ထားကြတာပါဒီအဖွဲ့အစည်းတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းလွတ်တော်ကိုတွားရောက်ပြီးမြန်မာနိုင်ငံသားတွေကိုအလုလုခွင့်ရက်60သာပေးဖို့နဲ့ကိုဝင်ဆောင်အမျိုးသမီးလုပ်သမားတွေကိုအလုလုခွင့်ပိတ်ပြီးနေရက်ပြန်မီးဖွားစီဖို့စတဲ့အချက်တွေကိုလည်းတွားရောက်တင်ပြခဲ့ကြပါတယ်။ဦးမင်းဦးကတော့ထိုင်းရောက်မြန်မာတွေဟာထိုင်းနိုင်ငံသားတွေမလုချင်တဲ့ခက်ခဲတဲ့အလုညစ်ပတ်တဲ့အလုအနေငယ်များရဲ့အလုတွေကိုသာအများဆုံးလုကင်နေကြရတာဖြစ်တယ်လို့လည်းပြောပါတယ
်။ဘလို့မလုသူတို့နိုင်ငံသားတွေမလုချင်တဲ့မလုချင်တဲ့အလုတွေပေါ့လေပြောရမယ်ဆိုတော့လည်းအဲ့လိုမျိုးတွေကိုကျွန်တော်တို့ဟိုရွှေပြောင်းအလုပ်သမားတွေကလောက်ကြတာဟိုဒီကဲမှာမြန်မာတော့အများစုသွားတော့အဲ့ဒီခါကျတော့သူတို့ဒီဘယ်လိုခေါ်မလဲလုပ်ငန်းတွေမှာအဲ့လိုလောက်သားရှားပါတဲ့ပြဿနာမျိုးဒါမျိုးကဖြစ်သွားမှာပေါ့
ထိုင်းနိုင်ငံထဲမှာရွှေပြောင်းလုပ်သမားတွေလုပ်ခွင့်မရှိတဲ့အလုပ်28မျိုးကိုသတ်မှတ်ထားတဲ့အထဲမှာဈေးရောက်နာလဲပါဝင်ပါတယ်ဒါပေမဲ့လက်ရှိထိုင်းရောက်မြန်မာတွေဟာဈေးရောက်နာအပါအဝင်ကန့်သက်ထားတဲ့အလုပ်တွေကိုလုပ်ကင်တာတွေရှိနေကြတယ်လို့လည်းဦးမင်းဦးကပြောပါတယ
်အဓိကအားဖြင့်ကျွန်တော်ပြောမယ်28မျိုးဆိုတာအဲ့ဒါကလုံးလုံးများတယ်ဗျဒါပေမဲ့အဲ့ဒီအလုပ်တော်တော်များမှာရှင်းပြောင်းလို့ဒီမှာရေလုတာများတယ်ဒီဘက်အပိုင်းမှာဒီဘက်ကာလမှာနည်းနည်းကြည့်ကြည့်ရင်အမှတွေ့တဲ့အချိန်မှာမြန်မာစောင့်ကြောက်ဆိုင်မြန်မာပတ်သက်တဲ့အဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေကနောက်တည်ယူပို့ဆောင်ရေးအဲ့ဒါတွေကတခູ່မှမြန်မာလုံးလုံးများတယ်ဗ
ျမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်တာဒီဘဝရေးခက်ခဲတာစစ်ဘေးစစ်တမ်းတွေနဲ့အပြင်းအကျပ်ဆက်မှုထမ်းရမယ့်ဥပဒေတွေကြောင့်အိန္ဒိနာချင်းထိုင်းနိုင်ငံတွေကိုလူတွေအစုလိုက်အပြုံလိုက်ဝင်ရောက်လာကြတာလည်းဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းရက်ဖက်အဖွဲ့တွေဘန်ကောက်မှာ မြန်မာလူသမားတွေကန့်ကွက်ဆန္ဒပြတဲ့သတင်းမအေးမှာသတင်းပေးပို့ခဲ့တာပါဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးခြင်းပါတယ် MMDA ကိုကတက်ဖွဲ့ကတရုတ်သဘောကျအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တော်လှန်ရေးအင်အားစုတွေနဲ့ခက်ခဲခဲနေတဲ့သဘောပြောပေမဲ့လက်တွေမှာတော့လုံးဝအဆက်အသွယ်ဖြတ်တောက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့မြန်မာရေးရာထိပ်တန်းအတိုင်ပင်ခံသောမတ်စ်တွန်ကီကိုကိုငင်းချမ်းအေးဆက်သွယ်မေးမြန်းထားပါတယ်
MNDA recent statement clearly distant itself from the
MNDA ကိုကန်တပ်ဖွဲ့ကအဓိကတော်လိုင်းအင်အားစုဖြစ်တဲ့ဂျာကလာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ခက်ခဲခဲနေတဲ့သဘောပြောလာတာတွေ့ရပါတယ်။ဒီသဘောကိုပြီးခဲ့တဲ့သတင်းပတ်တွေကလေးကလည်းကြီးညာချက်ထုတ်တာတစ်ခုရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကိုချုပ်ချပြီးအခုကျပြန်တင်လာတာပါ။ဒီလို MNDA က NUG နဲ့ခက်ခေါ်ခါရက်မဲ့သဘောပါဝင်လက်ရှိအခြေအနေပေါ်ဘယ်လိုရှုမြင်သုံးသပ်ပါလဲညာ
။ The statement from the MNDAA reflects the pressure it's under from China.not to associate too closely with NUG and
MNDA ကိုကန်တပ်ဖွဲ့ထုတ်ပြန်ချက်ကမြို့သားညညွေးဆိုရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့တိုက်ပြီးတော့ညီညီကပ်ကပ်မရှိသေးခြင်းနဲ့တရုတ်နိုင်ငံရဲ့ဖိအားကိုထိရောက်စေပါလေ NUG နဲ့သူ့မှာမိတ် PDF တွေသူထိန်းချုပ်မှုအောက်က PDF တွေကအနောက်တိုင်းကြောထောက်တောက်ကံပြုနေတယ်ဆိုတဲ့အမြင်မျိုးတရုတ်စီမှာရှိနေတာကိုအခိုင်အမာပြတာပါပဲတရုတ်အတွက်က MNDA ဒါမှမဟုတ်မြောက်ပိုင်းဘယ်အဖွဲ့ဆို NUG နဲ့ PDF တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမလုပ်ရမယ်အနီအောင်မြင်းကန့်သက်ချက်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်တရုတ်ကသူ့ဩဇာလွှတ်မှုမှုအောက်မှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအနောက်တိုင်းကျောထောက်နောက်ခံပြုထားတယ်လို့သူတို့ယူဆထားတဲ့အစုအဖွဲ့တွေနဲ့ဆက်ဆံရေးဖြတ်တောက်ဖို့ဖိအားပို့ပေးလာတာပါ
you know to cut ties with these perceived Western-backed entities in Myanmar.
Now that the MNDA has captured
MNDA ကိုကတပ်ဖွဲ့ကအခုရှမ်းပြည်မြောက်ပိုင်းဒီလာရှိုမြို့ထိတိုက်ပိုက်ထားပြီဆိုတော့သူတို့ရဲ့စစ်အေးဂျီမန်ချက်တွေပြိုင်သွားပြီလို့ယူဆနိုင်ပါလားဗျ
You know, we can look at objectives in different ways.
တိုက်ပိုက်တဲ့ကိစ္စမျိုးမှာဂျီမန်ချက်ပန်းနိုင်ဆိုတာကအမျိုးမျိုးပုံပုံရှုမြင်စဉ်းစားနိုင်မယ်ထင်ပါတယ်တတိယပုံဆိုရင်တော့သူတို့ယူမှန်းချက်ပြည်ပြီလို့ပြောကောင်းပြောနိုင်ပါလေ။ဒါပေမဲ့တခြားတစ်ဖက်ကပြန်ကြည့်ရင်စစ်တပ်ထိန်းချုပ်မှုအောက်မှာရှိနေတဲ့ဖြစ်တဲ့မူဆယ်မြို့ကိုထည့်သွင်းစဉ်းစားတာမျိုးလည်းဖြစ်နိုင်ပါလေ။စံပြမြောက်ပိုင်းမှာသူတို့နေမြေယူမှန်းချက်တွေအောင်မြင်ခဲ့ပြီလို့ဆိုရင်တော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီစစ်တပ်ကိုအားနည်းအောင်ရှေ့တန်တိုးမလာနိုင်အောင်ဆက်လုပ်ဖို့လိုရဲဆိုတာကိုသူတို့အသိရှိနေမယ်သတိရှိနေကြမယ်လို့ကျွန်တော်ထင်ပါလေ။
Because then there's a risk of a potential counterattack.
Yes, so let's talk about the regime side. Okay, ဒီတော့စစ်ကောင်စီဘက်ကိုတစ်ချက်ကြည့်အောင်ပါ။ MNDA ကတရုတ်ကူညီနဲ့ပြစ်ခတ်ရေးစိုးရိမ်သဘောမျိုးပြောလာတာကိုစစ်တပ်ကဘလို့တုံ့ပြန်နိုင်လဲရ။ကျွန်တော်ဆိုလိုတာကလာရှိုးလို့သူတို့ရဲ့အဓိကအမာခံနေမျိုးအရှိမြောက်တိုင်းစစ်ဌာနချုပ်ကြီးတစ်ခုလုံးကို MNDA လက်ထက်မှာရှိနေသေးတဲ့အချိန်မှာပြစ်ခတ်ရေးစိုးရိမ်စစ်တပ်ကဘလို့သဘောထားမလဲ။ဒါလို့အခြေအနေမျိုးမှာစစ်တပ်ကဆင့်ဆက်ဆွေးနွေးဖို့တကယ်ရောလမ်းဖွင့်ထားမယ်လို့ယူဆပါလားဗျ
။ Find it very hard to envisage
လာရှိုးမျိုးကိုထိထိရောက်ရောက်ပြန်လည်ထိန်းချုပ်နိုင်မယ်လို့မြင်နေတဲ့မြန်မာစစ်တပ်အတွက်တော့လက်ရှိအချိန်မှာဆင့်ဆက်ညီနိုင်ရေးလုပ်ဖို့ကတော်တော်ခက်ပါလေ။စစ်တပ်ဘက်ကအမြင်ကတော့ရှမ်းပြည်မြောက်ပိုင်းကဆုံးရှုံးတွေကယာယီပဲလို့သူတို့ကခံယူထားပါလေ။သူတို့ရဲ့မျှော်လင့်ချက်ကဒီနယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့တရားပေါ်ကြိုးစားမှာပါ။ရှမ်းပြည်မြောက်ပိုင်းမှာနေမဟုတ်ပါဘူးရခိုင်မှာရောပဲသူတို့ထိန်းချုပ်မှုဆုံးရှုံးခဲ့တဲ့တခြားဒေသတွေကိုပါပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားဖို့ပါပြီးတော့ဒါတရုတ်နိုင်ငံအတွက်အခြေခံကြတဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်ထင်ပါတယ်အခြေခံပြဿနာကအပြည့်အခက်ရစဲရေးကိုလက်မခံနိုင်တဲ့အစုအဖွဲ့တွေကြားမှာအပြည့်ရဖို့ကိုတရုတ်ကတွန်းအားပေးနေတာပါကျွန်တော်ပြောခဲ့သလိုပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်တပ်ကိုအားနည်းနေအောင်လုပ်ထားဖို့လိုပါတယ
် Yes sir let me go back to the Beijing influenceဟုတ်ကဲ့ဒါဆိုတရုတ်ရဲ့ဩစာဆေးရမှုအကြောင်းတစ်ချက်ပြန်သွားကြပါလား MNDA ရဲ့ပြောဆိုချက်ကိုကြည့်ရင်သူတို့က NUG နဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောတာပြန်ပါတရုတ်နိုင်ငံကိုစန့်ကျင်တဲ့ဘဲအဖွဲ့မျိုးနဲ့မှမဟာမိတ်ဖွဲ့မှာမဟုတ်ဘူးဆိုရင်တစ်သက်သွားပြောပါတယ်ဒါကိုအထူးတလဲကိုကြီးညာချက်မှာပေါ်ပြပါတယ်ဆိုတော့ MNDA အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်နိုင်ငံကဘလောက်ထိဩစာကြီးမားနေရလို့ထင်ပါလဲမြတ
် China has a large amount of influence
တရုတ်ဩစာတော့ကြီးပါတယ်ထိန်းချုပ်နိုင်စွမ်းရှိပါတယ်ဒါပေမဲ့သူတို့ကိုပြေဝါမထိန်းချုပ်နိုင်ပါဘူးအာနာသိန်းစကလေးကဒါကိုကျွန်တော်တို့တွေ့မြင်ခဲ့ပါတယ်။ဒီအဖွဲ့တွေနဲ့ဒေါ်လာရင်းအားစုတွေကြားကထိတွေ့ဆက်ဆံမှုတွေကအစောပိုင်းကာလ2021-2022ခုနှစ်တွေကရှိခဲ့ပေမဲ့ရှုပ်ဝဲထားပါတယ်။တရုတ်ကစိုးရိမ်မှာကိုသိလို့2029ဆစ်စီမတိုင်ခင်အစောပိုင်းကလေးကရှိနေတဲ့ဆက်သွယ်မှုတွေကိုဖုံးကွယ်ပြီးတော့နှုတ်ဆက်နေခဲ့တာပါ။ဒီလိုဩသာရှိပေမဲ့ဒီအဖွဲ့တွေအပေါ်မှာလုံလုံကြီးအပြည့်အဝထိချုပ်နိုင်တယ်ဆိုတာမျိုးတော့မဟုတ်ပါဘူး။သူတို့တရုတ်ကျိုးဆွဲရအောင်ကနေတဲ့ရုပ်သေးရုပ် proxy တွေတော့မဟုတ်ပါဘူး။
ဆိုတော့ဒီဖွဲ့တွေပြောတာကိုကျွန်တော်တို့လေ့လာပြီးပြန်ကြည့်တယ်မှာလေအခုကိစ္စမှာလေ MNDAA ရဲ့ထုတ်ပြန်ချက်ကသူတို့ပြောတဲ့အလို့မကန့်ညီတာမျိုးလည်းဖြစ်နိုင်ပါတယ်မဖြစ်မနေတရုတ်စိတ်ကျဉ်တဲ့အောင်ပြောဆိုရတာမျိုးဖြစ်နိုင်ပါတယ်ဒါပေမဲ့ဒီဖက်မှာလည်းသူတို့ဟာသူတို့ရဲ့ကိုယ်ပိုင်မဟာဗျူဟာဂျိုးစီဝါနဲ့ကန့်ညီမဲ့အရာတွေကိုလုံနိုင်ပါတယ်ဒါကြောင့် MNDAA နဲ့ဒေါ်လာရေးတပ်ဖွဲ့တွေကြားတိုင်းဒါတစ်ခုအထိပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်ဖို့ညှော်လင့်နိုင်မယ်လို့ကျွန်တော်ထင်ပါတယ်အခုထုတ်ပြန်ချက်အတိုင်းလုံးဝကြီးဆက်သွယ်ဖြတ်တောက်တာမျိုးဖြစ်လာမယ်လို့ယုံကြည်နိုင်မှုကခက်ပါတယ
် clean cut you know as the statement suggests
yes let me focus on the Beijing's point of view ဟုတ်ကဲ့ဒါဆိုရင် Beijing ဘက်ကစဉ်းစားပုံကိုတစ်ချက်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးအခင်းကျင်းပေါ်သွားမိုးနိုင်နေတာကိုဆက်လက်ထိန်းထားနိုင်ဖို့အတွက်ဒီနိုင်ငံကမြန်မာပြည်ကမှသူလဲထင်းထင်းသိမ်းသိမ်းလုပ်နိုင်တဲ့အနေအထားမျိုးမှာဆက်ရှိစေခြင်းနဲ့ဒူဝါမြောက်အကျိုးစီးပွားရှိနိုင်ကြောင်းလေ့လာသူတချို့ကထောက်ပြကြတာရှိပါတယ်။အဲ့ဒီအပေါ်မှာထောင်မြတ်အမြင်ကဘယ်လိုရှိမလဲ
။ I think China's view on the conflict is
မြန်မာပြည်ရဲ့အခြေအနေပေါ်အခြေခံပြည်ပကရေးပေါ်တရုတ်ရဲ့အမြင်ကအဆက်မပြတ်ကြောင်းလဲနေတယ်လို့ထင်ပါတယ်။2021ခုနှစ်ကလေးကမတူကွဲပြားတဲ့အစ်စ်တွေတစ်ခုပြီးတစ်ခုဖြတ်တန်းလာတာကိုကျွန်တော်တို့မြင်တွေ့ခဲ့ရပြီးမယ်။တရုတ်နိုင်ငံကသူ့ရဲ့စီးပွားရေးမထိခိုက်ရအောင်သူ့နိုင်ငံသားတွေမထိခိုက်ရအောင်သူ့နဲ့ဇက်တွေလုံခြုံအောင်နဲ့သူ့ရဲ့မဟာဗျူဟာရည်ပွဲချက်တွေအတိုင်းရှေ့ဆက်လုပ်နိုင်အောင်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာတည်ငြိမ်စေချင်တယ်လို့ပဲကျွန်တော်တို့ကတော့ယူဆပါတယ်။ဥပမာတစ်ခုဆိုရင်ယူနန်ပြည်နယ်နဲ့ကုန်သွယ်ရေးကအတော့ကိုအနောက်ရှေ့ချက်နေတာကိုတွေ့ရမှာပါ။ဒါကြောင့်တရုတ်ကတည်ငြိမ်မှုနဲ့အတိုင်းအတာတစ်ခုအထိပုံမှန်နေတာပြန်ပြည့်အောင်လိုလားတယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ခုမြင်နေတဲ့ပုံစံကစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရင်းချသဘောတူညီချက်တစ်ခုရဖို့လိုနေတယ်လို့ယူဆထားပါတယ်။ဒါပေမဲ့စစ်တပ်ရဲ့ရည်ရည်ချက်နဲ့သူ့ရဲ့အငြင်းကြောင့်တော်တော်ဆယ်မှာတော့ဒါကဖြစ်နိုင်မှုအရန်ဝေးနေပုံရပါတယ်စစ်တပ်ရဲ့ပြည်ပခါပေါ်ရှိနေပုံကလက်ရှိပဂရိအနေထားဖြစ်မှန်ကိုအတိအမှတ်ပြုမဲ့ဆန္ဒမျိုးမတွေ့ရဘူ
း reality of the position that it's in
yeah my final question is how realistic okay ဒါဆိုရင်နောက်ဆုံးမျိုးအနေနဲ့ကမြန်မာနိုင်ငံမှာကနိုင်ငံရေးအရာလူမျိုးစုကြီးရဲ့တင်မာမှုတွေကွဲပြားမှုတွေကလက်လက်ဆိုင်ဆိုင်ကိုရှိနေတော့စစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအသီးသီးကြားဂျာကစစ်ဆက်ခံပြေးပေးသူတွေနဲ့ပြည်နိုင်ငံရဲ့စောင့်ရဲချက်ကရောဘလောက်လက်တွေ့ကြကြအလုပ်ဖြစ်နိုင်ပါမလဲခင
်ဗျ I mean I think it is difficult they've already tried once right hiking agreement and it didn't work
ဟုတ်တယ်ဖြစ်ဖို့ကတော့ခက်ခဲတယ်ထင်ပါတယ် hiking သဘောတူညီချက်ဆန်းလုပ်ကြည့်ပြီးပြီလေအလုပ်မဖြစ်ခဲ့ဘူးဘာကြောင့်လဲဆိုတော့အရေးကြီးဆုံးကလိုအပ်တဲ့သဘောတူညီချက်တခုရနိုင်ဖို့ကိုနှစ်ဖက်စလုံးကအမှန်တကယ်မလိုချင်ကြလို့အပြစ်ကရဆဲရေးကိုမလိုလားပဲနဲ့တရုတ်ကတင်းကျပ်ဖိအားပေးလို့သာလုပ်ရတော့ပါပဲဒါကြောင့်လဲပြက်ပြက်ခဲ့ကြတာပါဒါကြောင့်လေပြိပခဖြစ်နေတဲ့အင်အားစုတွေအနေနဲ့အပြစ်ကရစဲလိုအပ်တယ်လို့ရှုမြင်မလားမချင်းဒါခက်ခဲနေဦးမှာပါဘိုလ်ချုပ်ဘူးကြီးမင်းအောင်လှိုင်ရဲ့ခေါင်းဆောင်မှုအောက်မှာစစ်တပ်ကလည်းသူ့နယ်မြေဆုံးရှုံးသွားပြီလို့လက်ခံမယ်လို့ကျွန်တော်မထင်ပါဘူးဒါကြောင့်မြန်မာနိုင်ငံမြောက်ပိုင်းကဒန်လာလဲနဲ့ကန်အဖွဲ့တွေနဲ့တော်လိုင်းရေးတပ်ဖွဲ့တွေကြားဥပပေါင်းဆောင်ရွက်မှုကအတိုင်းအတာတစ်ခုအထိဆက်ရှိနေမှာပါဒန်လာလဲနဲ့ကန်အဖွဲ့တွေဘက်ကအထူးသဖြင့်သူတို့ဒေသတွေဒီမှာကပဲတခြားဒေသတွေမှာလည်းစစ်ရေးအရှိန်ကုန်ဆက်လက်မြင့်နေဖို့လိုအပ်ပါတယ်ဒါကြောင့်တော်လိုင်းရေးအင်အားစုတွေနဲ့အနူဂျီနဲ့အတိုင်းအတာတစ်ခုအထိလက်တွဲလှုပ်လှုပ်ဖို့ကသူတို့ရဲ့ကြိုးစီပွားအဖြစ်ရှိပြင်းတယ်လို့ကျွန်တော်ထင်ပါတယ
် resistance forces and the NUG you know to some extent and that's what we're seeing I think
ကိုငင်းချန်ရဲ့ဆက်သွယ်မေးမြန်းခန်းပါရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍတင်ဆက်ချင်ပါတယ်ကမ္ဘာတဝန်းမှာတော့အလူကြော်ထုတ်လုပ်ရေးကအများစုပြန်လဲအသုံးမပြုနိုင်တဲ့ plastic တွေအသုံးပြုထုတ်ပိုးရကြတာကြောင့်အိတ်ခွန်တွေဟာအမိုက်ပုံပါပဲအဆုံးသတ်ရပါတယ်အခုတော့ Bidain ကလုပ်ငန်းတစ်ခုကတဘာဝဖတ်ဝန်းကျင်နဲ့လိုက်ရောညီတွေဖြစ်စေမဲ့အိတ်တွေကိုအသုံးပြုလာတယ်လို့လုပ်ငန်းတွင်လျှက်စင်ပြီးလဲကိုပိုင်ထုတ်လုပ်နေပါတယ် AB သတင်းဆောင်မကိုအခြေခံပြီးမတ်တင်ကြီးထိုက်တင်ပြပေးထားပါတယ်
ကမ္ဘာပေါ်မှာလူချက်အများဆုံးသိရစာတစ်ခုဖြစ်တဲ့အာလူကျော်ဈေးကွက်ဟာဆိုရင်ပြီးခဲ့တဲ့2023ခုနှစ်ကဒေါ်လာ 34.3 ဘီလီယံတန်ဖိုးရှိခဲ့ကြောင်း IMERC Group သုတေသနဌာနကဖော်ပြပါတယ်။ကမ္ဘာနေရာတိုင်းမှာတွင်နိုင်တဲ့အာလူကျော်ဒုတ်တွေကိုပုံမှန်အားဖြင့်တော့ပြန်မသုံးနိုင်တဲ့ plastic ကိုသုံးကြတာဖြစ်ပြီးဒီ plastic တွေဆွေးမြေ့ဖို့နှစ်ပေါင်း80လောက်အချိန်ယူရပါတယ်။ဒါပေမဲ့လည်း Britain က Two Farmers အလူကျော်လုပ်ငန်းကထုတ်လုပ်သူတွေကတော့အပြေရှာတွေ့ပြီလို့ပြောပါတယ်။ဒီအလူကျော်ဒုတ်တွေကတခြားအလူကျော်ဒုတ်အိတ်တွေနဲ့အမြင်တူပေမဲ့ဒီအိတ်တွေကသတင်းပတ် 26 ခုလောက်အတွင်းမှာလုံးဝဆွေးမြေ့သွားပါတယ်။ Two Farmers ရဲ့တွဲဖက်တည်ထောင်သူလေသမားရှောင်းမေစင်ကအခုလို့ပြောပါတယ်။
This is 100% cellulose film.
ဒီပင်ထွက်ပစ္စည်းတွေကိုတရားရဂန်လုံးသုံးထားတဲ့ပစ္စည်းပါ။
ကျွန်တော်တို့တည်သလောက်တော့အပြည့်အဝဆွေးမြေ့သွားတာဒီပစ္စည်းတစ်ခုပဲရှိပါတယ်ဒီပစ္စည်းကိုတည်ထွင်ဖို့၄နှစ်အချိန်ယူရပြီးတော့အခုဟာကတတိယမျိုးဆက်ဖြစ်ပါတယ်တတန်းပူကြကြခံနိုင်မဲ့စတုဒ္ဒမျိုးဆက်ရရှိလာဖို့ကျွန်တော်တို့ကြိုးစားနေပါတယ
်ပိုပြီးရေရှည်တည်တတ်တဲ့စားတောက်ကုံထုတ်လုပ်မှုပုံစံမျိုးကိုဥတည်နိုင်ဖို့အတွက်လုပ်ငန်းကြီးကဆောင်ရွက်နေတဲ့အထက်မှာလုံးဝဆွေးမြေ့သွားစီမဲ့အလူကျော်အိတ်ခွန်ထုတ်လုပ်မှုကတစ်ခုအပါအဝင်ဖြစ်ပါတယ်ဒီရီမန်းချက်ပန်တိုင်ပြည်မီရဲ့အတွက်လုပ်ငန်းရဲ့အလူကျော်ထုတ်လုပ်မှုမှာဆိုရင်အစအဆုံးကိုယ်တိုင်လုပ်ပါတယ်အလူကိုကိုယ်တိုင်စိုက်ပျိုးသူလောင်ကြော်လှော်ပြီးထုတ်ပိုးမှုအထိအစအဆုံးလှုပ်ဆောင်တာဟာဆိုရင်လယ်သမားတွေကိုယ်တိုင်အဆင့်တိုင်းကိုထိန်းချုပ်လုပ်ကင်လာနိုင်စီပါတယ်အလူအမျိုးအစားစုံကိုကိုယ်တိုင်စိုက်ပျိုးတဲ့စိုက်ကွင်းတွေလည်းရှိပါတယ်စိုက်ကွင်းတစ်ခုတည်းကနေပဲအလူတန်ချိန်900လောက်ထွက်ပါတယ်အလူတွေတူးဖော်ပြီးပြီဆိုရင်တော့အဲ့ဒီစိုက်ကွင်းတွေထဲမှာရှိတဲ့အလူတန့်စင်ဆက်ရုံစီကိုနောက်တွဲရှင်တွေနဲ့ပို့ပါတယ်တူဖာမာစ်လုပ်ငန်းရဲ့တွဲဖက်တည်ထောင်သူမတ်ဂရင်းကတော့ကိုယ်တိုင်စိုက်အလူကနေအလူကျော်ထုတ်လုပ်လုပ်ခဲ့တဲ့ဒုတိယမျိုးဆက်လယ်သမားတူဖြစ်ပါတယ
် We're growing lots of crops on our farm
but ကျွန်တော်တို့စိုက်ကွင်းမှာသီးနှံမျိုးစုံစိုက်ပါတယ်အလူမူယောမုံလာဥနီစွိုင်းအင်ထုတ်သီးနှံတွေပါစိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒီသီးနှံတွေကိုအသွန်ခွန်ဆိုင်စိုက်ပျိုးပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့စိုက်ပျိုးရေးလုပ်ငန်းမှာတဝါဝပန်ဝင်ကျင်တဲ့လိုင်လျောညီတွေဖြစ်ပြီးရေရှည်တည်တံ့စေလိုပါတယ်။ဒါကြောင့်လဲ2000ပြည့်နှစ်များအစောပိုင်းကတည်းကကျွန်တော်တို့မြေစီလွှာနဲ့ကျွန်တော်တို့သီးနှံစိုက်ပျိုးမှုကိုစမ်းစစ်ခဲ့ပါတယ
်။စိုက်ကွင်းကနေတည်လာတဲ့အလူတွေကိုတော့ဆက်တွေနဲ့တန့်စင်ပါတယ်။တန့်စင်ပြီးသွားတဲ့အာလူတွေကိုအစင်သင့်သုံးနိုင်ဖို့အေးကန်းကြည်ကြီးထဲမှာသူလောင်ထားလိုက်ပါတယ်။စိုက်ကွင်းကြီးထဲမှာတော့စိုက်ပျိုးထုတ်လုပ်မှုကနေဆွန့်ပစ်ပစ္စည်းတွေကိုခြေဖြတ်တဲ့ဆက်ယုံတွေရှိပြီးစိုက်ကွင်းအတွက်မြေဩစာရသလိုစိုက်ကွင်းအတုံးအတွက်လျှက်စင်မီလည်းရရှိပါတယ်။မတ်ဂရင်းကအခုလိုဆက်ပြီးပြောပါတယ
် Any waste that we produce from the farm come here.
စိုက်ပျိုးထုတ်လုပ်မှုကနေထွက်လာတဲ့ဆွန့်ပစ်ပစ္စည်းအလုံးကဒီကိုရောက်လာပါတယ်။ကျောင်းစိုက်ခင်းကနေထွက်တဲ့ဆွန့်ပစ်ပစ္စည်းတွေ၊ကြက်မွေးမြူရေးကနေထွက်တဲ့ကြက်ချီးတွေကိုလည်းကျွန်တော်တို့ယူပါတယ်။တစ်သီးစိုက်ခင်းကနေသီးနှံအခွန်တွေလည်းရပါတယ်။စိုက်ခင်းတွေကမြက်တွေလည်းရပါတယ်။အဲ့ဒါတွေအလုံးကိုဒီမှာစုပုံပါတယ်
။ကျောင်းစိုက်ခင်းကထွက်တဲ့ပြောင်းစံကိုလည်းအဲ့ဒီဆက်ထဲမှာပဲချိတ်ခွဲပြီးအခင်းထဲမှာမွေးထားတဲ့ကြက်တွေကိုကျွေးပါတယ်။ကြိတ်ခွဲဆက်ယုံကနေကြိတ်ခွဲဘတ်တွေရောအရည်တွေရောထွက်ပါတယ်အဲ့ဒီနှစ်မျိုးစလုံးကိုတော့စိုက်ပျိုးမွေးမြူရေး channel မှာစိုက်ခင်းတွေမှာမြေဩစာအဖြစ်ပြန်ပြီးတော့သုံးပါတယ်ဒူဖာမာစီရဲ့ပူရိုတီထောင်သူမတ်ဂရင်းကအခုလိုပြောပါတယ
် In there is lots of microorganisms that break down
ဆွန့်ပစ်ပစ္စည်းအလုံးကိုချေပြတ်ပြီးမီသိန်းဓာတ်ငွေ့ထုတ်လုပ်ပါတယ်အဲ့ဒီမီသိန်းဓာတ်ငွေ့နဲ့အင်ဂျင်ကိုလက်ပတ်စစ်ပြီးလျှက်စစ်ထုတ်ပြီးအဲ့ဒီဓာတ်အားကိုကျွန်တော်တို့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာအသုံးပြုပါတယ်။ပင်မဓာတ်အားလိုင်းကိုမသုံးပါဘူ
း။စိုက်ပျိုးမွေးမြူရေးလုပ်ငန်းဝန်ကြီးတဲ့ကစားတောက်ကုန်ထုတ်ဆက်ယုံမှာအာလူကျော်ကိုကျော်လော်ထုတ်လုပ်တာမှလည်းစွန့်ပစ်ပစ္စည်းချေဖြတ်ယုံကထွက်တဲ့လျှက်စစ်နဲ့လည်ပတ်ပါတယ်။အာလူတွေကိုလှီးဖြတ်ပြီးအကျော်ဇက်ကြီးတဲ့ကိုထည့်ကျော်ပါတယ်။ဒီနောက်မှာတော့အရသာထည့်ပြီးတော့ထုတ်ပိုးပါတယ်။ဒူဖာမတ်စ်ကထုတ်လုပ်တဲ့အလူကျော်ဒုတ်တွေကိုတော့ဗြိတိန်နဲ့ဥရောပတလွတ်ကစိုင်းတွေကိုဖြန့်ဖြူးရောင်းချပါတယ်။လူးဝစ်ပက်ဝဲကတော့ရာသီဥတုဆိုင်ရာမဟာဗျူဟာတွေချမှတ်နိုင်ရည်အတွက်ကွန်ပျူစီထုတ်လုပ်ရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းပေါက်ဆက်အလုပ်လုပ်တဲ့ဗြိတိန်ရဲ့အကြီးဆုံးစီးပွားရေးကွန်ရက်ကိုလက်ပတ်သူဖြစ်ပါတယ်။ဒူဖာမတ်စ်လိုရည်ရွယ်ချက်ရှိတဲ့ကုမ္ပဏီတွေဟာဆိုရင်ဗြိတိန်နိုင်ငံတွင်းရေရှည်တည်တံ့တဲ့စားနပ်ရိက္ခာထုတ်လုပ်မှုအနာဂတ်အတွက်အကောင်းမြင်မျှော်လင့်ချက်အစ်တွေတဖန်ပြန်လဲထွက်ပေါ်လာစေတယ်လို့သူကပြောပါတယ်
။ The food industry has had such a difficult time over the last 4 years.
ဆတ်တောက်ကုန်ထုတ်လုပ်ငန်းဟာပြီးခဲ့တဲ့၄နှစ်တာအတွင်းအခက်အခဲရှိခဲ့ပါတယ်။ကပ်ဘေးရောဂါဖြစ်ခဲ့သလိုယူကရိန်းစစ်ပွဲလည်းရှိခဲ့ပါတယ်။ကုန်ကြမ်းပစ္စည်းကုန်ကျစရိတ်မှာလည်းငွေကြေးဖောင်းပွားမှုကအကြီးအကျယ်ဖြစ်ခဲ့ပါတယ်။ရာသီဥတုအရေးနဲ့လိုင်ရောင်းညထွေဖြစ်စေတဲ့ဘက်ကစီးပွားရေးလုပ်ငန်းတွေအသွင်ပြောင်းဥတီလာတဲ့ကိစ္စမှာလည်းကုန်ကျစရိတ်ကိစ္စကအဓိကမောင်းနှင်အားတရက်ဖြစ်တယ်လို့ယူဆပါတယ
်။အခုချိန်မှာတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပေးလှုပ်ဆောင်မှုကရော့ကျနေပေမဲ့လည်းရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပေးလှုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တော့ရှေ့လာမယ့်နှစ်တွေမှာရှင်းပြိုင်လာနိုင်မယ်လို့လည်းသူကပြောပါတယ်ရှင်။
မ
မသိင်္ဂီထိုင်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါမယ်ကိုဖြစ်ချင်တဲ့ရည်မှန်းချက်အတိုင်းအောင်မြင်ရမယ်ဆိုတဲ့စိတ်ထားနဲ့စ조사မှုကအရေးကြီးပါတယ်ဆိုတော့ကိုဖူးလ်ကစားနီးချန်ပီယံလည်းဖြစ် lead ဂီတာသမားလည်းဖြစ်တဲ့ Oliver နဲ့မဆုမြတ်မွန်ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်
ကိုဝါဒနာပါရာကိုစိတ်နှစ်ပြီးလုပ်ရင်အောင်မြင်မှာသိကြတယ်လို့ဖူးကစားနီးမှာကမ္ဘာချန်ပီယံတိုင်ပွဲဝင်အဆင့်အထိရောက်နေတဲ့ကိုအော်လီဗာကပြောပါတယ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေတဲ့ကိုအော်လီဗာဟာမြမပြည်သူတွေအတွက်ရန်ပုံငွေရှာတဲ့ဂီတပွဲတွေမှာလည်း lead ဂီတသမားအဖြစ်နဲ့ပါဝင်တိခတ်နေသူဖြစ်ပါတယ်ဂီတပွဲတွေတစ်ဖက်နဲ့ဒီဖူးကစားနီးကိုစကစားပြီးတစ်နှစ်ခွဲအတွင်းမှာပဲကျွမ်းကျင်အဆင့်ရောက်လာတဲ့ lead ဂီတသမားဖူးချန်ပီယံကိုအော်လီဗာနဲ့မီးမြန်းထားပါတယ်ရှင်
။အာမထင်မှပဲကစားဖြစ်တာပါ။ကျွန်တော်ကဟိုကြောင်းမှာတော့ဒီ UMD မှာတော့ပူးလ်ဟောရှိတယ်လေ။အဲ့မှာဝါဒနာရဲ့အပြင်းပြေကစားတယ်။နောက်တော့ကြောင်းပြီးတော့တငယ်ချင်းတယောက်ကဟိုဒီ APA League ကို join ပါလားဆိုပြီးတော့လာကန်းလန်းတာပေါ့လေ။သူတို့အတင်းထဲကိုလာကစားပါလားဆိုပြီးလာကန်းလန်းတာ။ APA ဆိုတော့အာ American Pool Association ပေါ့ဒီအမေရိကမှာအကြီးဆုံး league ပေါ့နော်ဒီ pool နဲ့ပတ်သက်ပြီးတော့ဆိုတော့အဲ့မှာကျွန်တော်စကစားတော့ section ပထမ section တစ်ခုနှစ်ခုတော့တိတ်ဟိုမောင်မြင်ဘူးပေါ့နော်အဲ့နောက်ပိုင်းကျတော့ champion တွေဒီဒေသအတွင်းမှာ champion တွေဆက်တိုက်ဖြစ်တယ်ကမ္ဘာ championship world championship Vegas မှာပြိုင်မဲ့ပွဲအတွက်ကို Vegas qualifier round မှာကျွန်တော်တို့အဲ့လိုပဲထပ်ဟိုနှစ်ပွဲသုံးပွဲလောက်ထပ်ပြီးတော့နိုင်တော့မှကျွန်တော်တို့ Vegas ကိုသွားရတာပေါ့နော် World Championship ကိုသွားရတာတူးချင်းနေနဲ့တော့ကျွန်တော်တို့ skill level တတ်မှတ်ချက်ကအဆာသာရှိတယ်ပေါ့ဟို2ကနေ70ရှိတယ်8 ball မှာ9 ball မှာကျတော့2ကနေ90ရှိတယ်ကျွန်တော်ကဟို8 ball မှာဆိုရင် skill level 6ရှိတယ်ဒါပေမဲ့ဟိုမကြခင် 7 ဖြစ်တော့မယ်ဟိုအမြင့်ဆုံး level ပေါ့နော်ဟို9 ball မှာဆိုရင် 7 ပေါ့လက်ရှိကျွန်တော် yeah skill level ကျွန်တော်အတင်းတင်းမှာသူက skill level player တွေအဆသာရှိတယ်အကုန်လုံးမြပြီးတော့ထားရတာပေါ့နော်ကျွန်တော် level ကတော့ဒီနာတနစ်ခွဲအတွင်းမှာကျွန်တော် 3 ကနေစတာအခု level 6 70ဖြစ်လာ
ဆိုတော့ခုနဟို go oliver ပြောသလိုပဲဒီပိုးကိုဟိုလွန်ခဲ့တဲ့တနစ်ခွဲလောက်ကမှအပျော်ရမ်းစကစားတာပေါ့လေဆိုတော့နည်းနည်းချီဟိုကစားလာတာမျိုးမဟုတ်ဘဲねအခုလိုမျိုးဒီကပတ်champion ပြိုင်ပွဲဝင်နိုင်တဲ့အဆင့်အထိရောက်အောင်ကဘယ်လိုမျိုးလေ့ကျင့်ပြီးတော့အောင်မြင်လာခဲ့တာလဲဆိုတော့လည်းရှင်းပြပါအောင်ရှင
်းအဓိကဝါသနာပေါ့နော်ဝါသနာနဲ့ passion နှစ်မျိုးရှိတာပေါ့ဘာပဲဖြစ်ဖြစ်ဟိုကိုလှုပ်တဲ့လှုပ်တစ်ခုမှာစိတ်နဲ့ပြီးတော့လှုပ်မယ်ဆိုရင်ကိုယ့်ရဲ့ခံယူချက်ပဲလीကိုဘာပဲလှုပ်လို့အလဲပဲတစ်ခုရောက်အောင်လှုပ်မယ်ဆိုတော့ခံယူချက်နဲ့ကျွန်တော်လှုပ်တာပေါ့နော်ဒီအားကစားမှမဟုတ်ပါဘူးဘယ်ဘယ်ပညာရေးပဲဖြစ်ဖြစ် music ပဲဖြစ်ကိုပဲပဲကိုဝါနာစိတ်ပါတဲ့ဘယ်နယ်ပယ်မှာမဆိုကိုလှုပ်ရင်တော့တောင်တောင်နဲ့မလှုပ်ဟိုစိတ်ပါလဲပါလှုပ်မယ်တော့လေပဲအတိုင်းတာတစ်ခုထိလှုပ်မယ်ဆိုတော့ခံယူချက်နဲ့လှုပ်လို့ဒီစင့်ထိဖြစ်လာတယ်လို့ပဲကျွန်တော်ခံယူထားတယ
်ဆိုတော့ပြောရမယ်ဆိုရင်တော့တနည်းကြရင်တော့ဒီပိုးကစားနေမှာကမ္ဘာချန်ပီယံဖြစ်ရမယ်ဆိုတော့ရည်ရွယ်ချက်မျိုးအထိထားပြီးတော့မှစူးစမ်းလာခဲ့တာပေါ့
ဟုတ်ကဲ့ကျွန်တော်စကစားပြီဆိုကြတဲ့ကျွန်တော်တို့ရဲ့ ultimate goal ပေါ့နော် ultimate goal ကဘာလဲပေါ့နော်ဘာအတွက်ကစားရလဲဆိုတော့ဟိုရည်မှန်းချက်တော့ရှိတယ်လေကျွန်တော်တို့ဒီ APA League မှာကစားရင်ကျွန်တော်တို့အားလုံးရဲ့ရည်ရွယ်ချက်က Vegas မှာနောက်ဆုံး World Championship ထိပါခြင်းနဲ့ကစားခြင်းနဲ့ World Championship Final တွေမှာကစားခြင်းနဲ့ဆိုတော့ဟိုရည်မှန်းချက်တော့ဒီကစားသမားတိုင်းမှာရှိတယ်ဆိုတော့ကျွန်တော်ဒီတနစ်ခွဲအတွင်းမှာဒီ World Championship ကိုသွားလိုက်ရတဲ့အတွေ့အကြုံနဲ့ဒီအောင်မြင်မှုလို့ပြောလို့ရတာပေါ့နည်းနည်းလေးเนาะဟိုလူတိုင်းမရောက်ဘူးလေ Vegas ကိုဟိုတချို့ဆိုကစားတာဟို10နှစ်ရှိပြီအနည်း20ရှိပြီဒါပေမဲ့ Vegas ကို World Championship Qualify ဘယ်တော့မှမဖြစ်ဘူးတဲ့လူတွေလည်းအများကြီးရှိတယ်
ဆိုတော့နောက်တစ်ခုအမမေးချင်တာကကို Oliver ကဒီမြမဂီတဖျော်ဖြေပွဲတွေပေါ့လေအထူးသဖြင့်ဒီမြမပြည်သူတွေအတွက်ကိုရံပုံဝေးရှာတဲ့ပွဲတွေမှာလည်းဒီ lead guitar သမားတယောက်အနေနဲ့ဟိုပါဝင်တိခတ်သူဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးစင်မြင့်ပေါ်မှာဖျော်ဖြေနိုင်တဲ့အဆင့် lead guitar သမားဖြစ်လို့ဖြစ်လာဖို့ကရောဆော့ဆော့ပြောသလိုပဲဒီလိုဝါသနာအရလေ့ကျင့်ရင်းနဲ့ဖြစ်လာတာမျိုးလားရှင
် music ကတော့ကျွန်တော်ဟိုဒီ pool ထက် pool နဲ့ရှင်လို့တော့မြော် pool ဆိုတာကျွန်တော်တို့တခါလေအဲ့လိုဂျုံမတငယ်ချင်းတွေမိတ်ဆက်မှဟိုကစားပြတာပေါ့ music ကတော့ကျွန်တော် fashion ပေါ့ငငယ်လေးတည်းဟို ကျုံကျုံလို့အခွင့်ရေးမရခဲ့တာတော့မှဟိုမလုံးဖြစ်နေတော့မှစိတ်ထဲမှာအမြဲတမ်းဆွဲလန်းနေတဲ့အရာတစ်ခုပေါ့လေ music ကဟိုတီးတာဆိုတာအဲ့လိုဂီတနဲ့ပဲပေါ့ဟိုအဲကျွန်တော်ဒီမြန်မာပြည်ကလေးကနိုင်ငံခြားရောက်တဲ့ဒီကျွန်တော်အဲ့လိုရန်ဖန်ရန်ကအမြဲတီးခဲ့တယ်ဟုတ်ကျွန်တော်ရဲ့ passion လို့ပြောလို့ရတယ် music ကဟိုဟိုဖူးလာကြတော့ဝါသနာပေါ့လေနော်
အခုလိုမျိုးဒီဂီတာတစ်ဖက်ပေါ့ဒီလီဂီတာဒီတာရဂီတာတစ်ဖက်တခါဘူးကစားတာတစ်ဖက်နောက်ဟိုစစောပြောသလိုပဲကြောင်းတက်နေနေမှာဒီဘူးကိုကစားပြစ်တာဆိုတော့ကိုအော်လီဗာကဒီ electrical engineering ကြောင်းတက်နေနေကစားရလို့နားလည်ထားပါတယ်ဆိုတော့အဲ့လို engineer ဖြစ်ဖို့ကြောင်းတက်တာတစ်ဖက်ဘလိုမျိုးပေါ့နော်အချိန်လေးခွဲပြီးတော့လေ့လာလေ့ကျင့်နေဆိုတော့လည်းပြောပြပါလား
တော်နဲ့သူတက်တက်မတ်မတ်ပါเนาะဒါဒီဝါသနာကိုကိုဘလောက်ချိန်ပေးမယ်ကိုရဲ့ passion ကိုဘလောက်ချိန်ပေးမယ်ကြားထဲကနေလဲကိုဝမ်းရည်နဲ့ပညာရည်ကိုလည်းဟို balance ပြအောင်တယောက်နဲ့တယောက်စီမံတာတော့မတူပါဘူးကျွန်တော်ကတော့ရိုးပါတယ်အဲ့လိုဘယ်ယာမှဟိုဥမာကြောင်းတက်နေတယ်ဆိုရင်တော့ဘယ်ယာမှအလွန်ကြုံမလုပ်ဘူးပေါ့လေเนาะဒါပေမဲ့ဟိုဖိတ်တဲ့လူရှင်းလဲသွားလိုက်တာပဲဟိုဟိုဂီတနဲ့ပတ်သက်တော့ဟိုဖိတ်တဲ့လူရှိရင်တော့ကျွန်တော်မငင်းတာများတယ်ဗျ။သွားလိုက်တယ်။ဟိုဆိုတော့မမေကိုဖြေမယ်ဆိုတော့ကျွန်တော်ဒီညပြီးတော့လောက်ရတာပေါ့နော်။ကိုယ့်ရဲ့ဝါသနာကိုအချိန်တက်တက်ပေးတယ်။တခါကျရင်လည်း music ကိုအချိန်တက်တက်ပေးတယ်။ဒါပေမဲ့ဒီဘက်ကိုယ့်ရဲ့ကျောင်းပညာရေးကိုလည်းမထိခိုက်အောင်လည်းကိုကအဲ့လိုကိုယ့်ရဲ့ own schedule နဲ့ကိုဟို season လောက်ကင်ခဲ့ရတာပေါ့။
ဒီလိုတော့ပဲစလုံးပညာရေးမှာလည်းပွဲရပြီဘူးမှာလည်းချန်ပီယံအဆင့်ထီကိုသွားနိုင်ပြီနောက်တစ်ခါဒီဂီတာဘက်မှာဆိုရင်လည်းဒီဆင်မြင့်ဖြော်ပြပွဲတွေတီးနိုင်ပြီပေါ့လေဆိုတော့အဲ့လိုမျိုးလုံးနိုင်ဖို့ကကိုကတော်တော်လေးဟိုခက်ခက်ခဲခဲဖြတ်တန်းခဲ့ရတယ်လို့ပြောလို့ရောရနိုင်မလား
ဒီအမေရိကမှာလုံးဝလုံးလောက်ဖြစ်တဲ့အခွင့်အရေးတွေကလူတိုင်းမှာကိုယ်စီညီတူညီမျှရှိပြီးသားဆိုတော့ဟိုဥမာဗျာဟိုသူများတွေကြောင်းပြီးနိုင်ကိုကဘာလို့မပြီးနိုင်ပါလဲဆိုတော့ခံယူချက်ကျွန်တော်မှရှိတယ်ဘာပဲလုပ်လို့တော့သူဒါလုပ်နိုင်ငါလည်းလုပ်နိုင်ရမယ်ဆိုတော့ခံယူချက်ရှိတယ်အထူးသဖြင့်ကျွန်တော်တို့ဒီအမေရိကမှာလူငယ်အတွက်အခွင့်အရေးကများတယ်ဗျဟိုကိုစိတ်ပါတဲ့အရာတစ်ခုကိုလုပ်ရင်လုပ်တော့ဖြစ်တယ်ဆိုတော့ positive thinking လေးရှိစေချင်တယ်ပေါ့နော်အထူးသဖြင့်လူငယ်တွေကိုဒီကျွန်တော်ဒါစကားဖြစ်ပဲပြောတာမဟုတ်ပါဘူးအမေရိကမှာတကယ်ပါကိုလုံးဝလုံးလောက်ဖြစ်ပါတယ်ဘယ်ပညာရေးနယ်ပဲတခုတည်းမဟုတ်ဘူးเนาะအားကစားပဲဖြစ်ဖြစ်ဒီအနုပညာပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်တကယ်လုံးဝလုံးလောက်ဖြစ်ပါတယ
် American ပြည်တော်စု Maryland ပြည်နယ်မှာနေတဲ့ Pool Champion ဂီတာသမား Cole Oliver ပါရှင်ကိုဖြစ်ချင်တာကိုရည်မှန်းချက်ထားပြီးတော့လေ့ကျင့်ရင်ဘယ်အရာမဆိုအောင်မြင်နိုင်ပါတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်အစ္စရေးကဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ182ဦးသေဆုံးပြီး400ဝန်းကျင်ထိခိုက်ဒဏ်ရာရသွားတယ်လို့လက်မနုံကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးနဲ့လေဗနွန်နယ်စပ်မှာရှိတဲ့ Hezbollah အဖွဲ့တွေကြားတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာတဲ့အတူအစ္စရေးကလေဗနွန်နိုင်ငံအတွင်းကပြစ်မှတ်တွေကိုပါလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြှင့်လှုပ်ဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကျဉ်းချခံထားရသူတချို့ကိုအများရှိမှာအမှုစစ်ဆေးခြင်းမရှိဘဲနဲ့တကယ်ပိတ်ကြားနာမှုတွေလုပ်ပြီးတော့တေတံချမှတ်ကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIMM ကအနီးကပ်စောင့်ကြည့်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစိန်အကျဉ်းထောင်မှာတည်တံချခံနေရသူ5ဦးကိုထောင်ထဲမှာပဲလျှို့ဝှက်စွာအမှုစစ်ဆေးပြီးတဲ့နောက်တည်တံချမှတ်ပြီးမနေ့ဖြန်စက်တင်ဘာ24ရက်နေ့မှာစစ်ကောင်စီကကြိုးပေးကွပ်မျက်ဖို့စီစဉ်နေရဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အတွက် WIMM ကအခုလိုကြေညာချက်ထုတ်ပြန်လာလဲဖြစ်ပါတယ်။ရုရှားကင်းလက်လေယာဉ်တွေကဂျပန်လေကြောင်းပိုင်နယ်အတွင်၃ချိန်တိုင်တိုင်ဝင်ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရုရှားကိုပြင်းထန်စွာကန့်ကွက်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးမီနော်ရူကီဟာရာကဒီကနေ့စက်တင်ဘာ23ရက်နေ့မှာပြောလိုက်ပါတယ်။ဒါဟာ2019နောက်ပိုင်းပထမဆုံးအချိန်ရုရှားတို့ကလေကြောင်းပိုင်နဲ့ကျူးကျော်လာတာလည်းဖြစ်ပါတယ်ရှင
်။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်။ကျမကစုမမရှင်ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်။
This program has come to you from the Voice